to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်ဗီယူအမေရိကန်အတန်ရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါရှင်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်ပြင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါညနာဆင်ရမယ့်သတင်းတွေထဲမှာတော့ sorry သတင်းတောင်ပျောက်နေတဲ့ကိစ္စတွေကို sorry ခေါင်းဆောင်တွေကတွစ်ဆုံတဲ့အချိန်မှာမပြောချင်ကြတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဥညင်မိုက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုလွန်ယွင်းကော်စီမှာဒီလနောက်ပိုင်းအစီအခံတင်ပြဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်ရီထဲမှာတော့ရန်ကုန်တိုင်းဒေသကြီးဆိုရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းတောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတောင်မွေမြို့နယ်တရားရုံးမှာယုံထုတ်စစ်ဆေးပါတယ်
။တရားလိုစစ်တယ်။နောက်တရားဆွဆွဲခံရတဲ့လူ3ယောက်ဂျာနယ်လစ်သမား3ယောက်တို့အာမခံလျှောက်တယ်ပေါ့နော်။
သတင်းတောက်တွေဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေဦးကြည်မြင့်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာရှင်ပြိုင်နိုင်စွမ်းအမြင့်ဆုံးတိုင်းပြည်ဖြစ်အစီရင်ခံစာတစ်ခုကသတ်မှတ်ဖော်ပြလိုက်တဲ့အကြောင်းမြန်မာပြည်စီးပွားရေးပို့ပြီးခိုင်မာလာပေမဲ့အခြေလက်ဒေသကလူတွေဝင်ငွေတိုးအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်သတင်းတွေကိုလည်းတင်ဆက်ပေးသွားပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်အပြင်အားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ခြေဆောက်ဆော်ရီဒီသတင်းတော်ပျောက်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စတွေကိုဆော်ရီနိုင်ငံခေါင်းဆောင်တွေကတွဲဆုံညီမှာမပြောချင်ကြတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲပြောဆိုလိုက်ပါတယ်တူဂီဆိုရတာဝန်ရှိသူတွေကတော့ဆော်ရီသတင်းတော်ကိုအစ္စတန်ဘူမြို့ကကောင်စစ်ဝင်ရုံးမှာဆော်ရီထောက်လှမ်းရေးတွေကတပ်ဖြတ်ပြီးတစစီဖျက်တောက်ဖြစ်ခဲ့တဲ့အကြောင်းပြောဆိုထားပြီးဆော်ရီဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါတဲ့ဆာဆီယာဂျမဲခါရှောက်ကီပြဿနာမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တူရကီကောင်ဆောင်နေတဲ့တွေ့ဆုံမှုဆော်ရီနိုင်ငံကမထွက်ခွာခင်ဆော်ရီဘင်ဆယ်မန်အရှိမင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံရမှာတကမ္ဘာလုံးတရားစနစ်တကျစုံစမ်းဖော်ထုတ်မဲ့အကြောင်းဆော်ရီကောင်ဆောင်တွေကအာမခံပြောကြားခဲ့တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကဒီနေ့နောက်တီကိုပြောဆိုထားတာပါဆော်ရီတော်ဝင်မိသားစုတိုင်ဝမ်ပါဝင်အမှားယွင်းလုပ်တဲ့သူဘယ်သူကိုမဆိုအရေးယူဖို့ဆော်ရီကောင်ဆောင်တွေကဆုံးဖြတ်ထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဒီနေ့နောက်ခါရှောက်ကြီးအသက်ရှင်ရရှိမရှိဆိုတာနဲ့ပတ်သက်လို့ဒီနေ့တော့တီကမေးမြန်းရမှာတော့မဖြေလို့တဲ့အကြောင်းဝန်ကြီးပွန်ပီယိုကညှင်းဆန်သွားတယ်လို့ဆော်ရီကောင်ဆောင်တွေကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာမပြောချင်ကြတဲ့အကြောင်းပြောဆိုထားခဲ့တာပါWall Street Channel ကတော့ sorry သတင်းနောက်ကို sorry ထောင်လိုင်းရေးတွေကထိုးချိတ်ပြီးဆေးခတ်ခဲ့တယ်လို့နောက်ဆုံးမှာတက်ဖြတ်ပြီးခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲရေးသားဖော်ပြပါတယ်။အတန်နဲ့မှတ်တမ်းတင်ထားတဲ့အသေးစိတ်ချက်လက်တွေပါဝင်ရရှိထားတဲ့ထောက်ထားတွေကိုတူရကီတာဝန်ရှိသူတွေက sorry နဲ့အမေရိကန်တာဝန်ရှိသူတွေထံပေးရထားတဲ့အကြောင်းလဲသတင်းစာကဖော်ပြထားပါတယ်။
ခရိုင်းမီးယားဒေသကဆက်မှုတင်းနှံကြောင်းမှာလူ78ယောက်သေဆုံးပြီး90ထဲမှနေတရားရခဲ့တဲ့ဒီကနေ့ဘုံးဖောက်ခွဲမှုတိုက်ခတ်မှုနဲ့ပစ်ခတ်မှုကျူးလွန်သူဟာအသက်22နှစ်အရွယ်ကျောင်းသားသူဖြစ်ကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။ Kutch မြို့ကကျောင်းမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းအဆောက်အဦထဲမှာတွေ့တဲ့လူကိုတနတ်သမားကပစ်ခတ်ခဲ့ကြောင်းလဲစုံစမ်းစစ်ဆေးသူတွေနဲ့ကိုလိပ်ကျောင်းညွှန်ကြားရေးမှူးကပြောဆိုပါတယ်။တိုက်ခတ်မှုနောက်ပိုင်းကျူးလွန်သူဟာသူ့ကိုယ်သူအဆုံးစီရင်သွားတယ်လို့လဲခရိုင်းမီးယားဒေသကရုရှားထိပ်တန်းအရာရှိ Sergey Ashyonov ကပြောပါတယ်။ရုရှားသမ္မတ Vladimir Putinကတော့တိုက်ခိုက်မှုမှာတရားမကပါဝင်ပတ်သက်နိုင်ပြီးကျူးလွန်တဲ့အကြောင်းရင်းကိုသိနိုင်အောင်စုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြောင်းလဲမော်စကိုမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ Kutch Polytechnic College ကျောင်းကဖြစ်ရတဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေအမျိုးမျိုးပြောနေပါတယ်အစောပိုင်းမှာဒဏ်ငွေပောက်ကွဲမှုအဖြစ်ပြောခဲ့ကြပြီးနောက်ပိုင်းမှာတော့ကျောင်းရဲ့ထမင်းစားခတ်မှာအကြမ်းဖက်သမားအဖြစ်တန်ရရှိတဲ့တိုက်ခိုက်မှုဖြစ်ကြောင်းပြောဆိုခဲ့တာပါတည်ဆုံးသူဟာပောက်ကွဲမှုကြောင့်ဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကအစောပိုင်းမှာပြောခဲ့ကြပေမဲ့နောက်ပိုင်းမှာတည်ဆုံးသူဟာအားလုံးဟာတနတ်တန်ရတွေကြောင့်ဖြစ်တယ်လို့လည်းရုရှားအမျိုးသားအကြမ်းမဲ့ဝါရတိုက်ဖြတ်ရေးကော်မတီကပြောဆိုခဲ့ပါတယ်။ဒီနောက်မှာလည်းတိုက်ခိုက်မှုကအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပြီးအကြမ်းမဲ့ဝါရတိုက်ခိုက်မှုမဟုတ်ကြောင်းပြောဆိုခဲ့တာပါ။ဒေသခံ Kutch FM သတင်းဌာနကဖော်ပြတဲ့တပ်ပုံတွေမှာတော့နှစ်ထပ်ကျောင်းအဆောက်အဦအောက်ထပ်ကပြည်တွင်းပေါက်တွေပောက်ကွဲပျက်စီးနေပြီးအပျက်အစီးတွေစုပုံနေရတာကိုတွေ့ရပါတယ်။
အာဖဂန်နိုင်ငံမှာကျင်းပမယ်လို့တော်ယူကောက်ပွဲမှာရှင်ပြိုင်မဲ့ကိုစရယ်လောင်းတူဟာစီယိုရဲ့အဖွဲ့ရုံးငန်းမှာပဲဒီနေ့ဘုံခွဲတက်ခတ်ခံခဲ့ရပြီးသေဆုံးသွားတဲ့အကြောင်းအခင်းဖြစ်ရာဟန်မန်ပြည်နယ်ကအစိုးရတောင်းရှိသူတွေကပြောလိုက်ပါတယ်။လက်ခါကားမျိုးကစီယိုရဲ့အဖွဲ့ရုံးငန်းမှာပောက်ကွဲမှုဖြစ်ပေါ်ရာကကိုစရယ်လောင်းဂျဘာကိုဟာရာမန်သေဆုံးခဲ့တယ်လို့အများပြတန်ရတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရအိုမာဇွတ်ကပြောဆိုလိုက်တာပါ။ဟမ်မန်ပြည်နယ်အရေးပေါ်စေယုံကဆောင်းဝင်းတယောက်ကတော့လူနှစ်ဦးသေဆုံးပြီး6ဦးဒဏ်ရာရတဲ့အကြောင်း VOE ကိုပြောပါတယ်ဒေသခံသတင်းတွေမှာတော့စူပါကောအမှာဘုံးတောင်တက်ခိုက်တာလို့ဖော်ပြနေပေမဲ့မျက်မြင်တွေ့သူတချို့ကတော့ကိုစရယ်လောင်းကိုထောက်ခံသူဟန်ဆောင်ထားတဲ့အသေးခံဘုံးကွယ်သမားရုံးထဲကိုဝင်လာပြီးဖောက်ခွဲခဲ့တာဖြစ်တဲ့အကြောင်း VOE ကိုပြောဆိုထားတာပါဖြစ်ဖြစ်ကိုစုံစမ်းစစ်ဆေးဖို့အခင်းဖြစ်ရနေရာမှာစုံစမ်းရေးအဖွဲ့ရောက်နေတဲ့အကြောင်းလဲဟမ်မန်ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရ Abdul Salman Afghan ကပြောဆိုထားပါတယ်တာလီဘန်ဖွဲ့ကတော့တက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်ယူကော့ပွဲချင်းပတ်မဲ့စစ်စင်ကိုဖျက်ဖို့ကြိုးစားသွားမယ်အကြောင်းလဲတာလီဘန်ဖွဲ့ကဒီလာဆမ်းမင်းမှာပဲကြေညာထားပြီးယူကော့ပွဲလုပ်ငန်းစဉ်မှာပါဝင်သူတွေကိုတက်ခိုက်ဖို့လဲအဖွဲ့ဝင်တွေကိုအမိန်ပေးထားပါတယ်ဟယ်မန်ပြည်နယ်မှာယူကော့ပွဲဝင်မဲ့ကိုစလက်တူတက်ခိုက်ခံခဲ့ရတာဒါဒုတိယအကြိမ်လည်းဖြစ်ပါတယ်ပထမတစ်ကြိမ်တက်ခိုက်မှုမှာတော့ကလည်းကိုစလက်လောင်းတူဖြစ်တဲ့ဆလေးမိုဟာမက်အက်ရှ်ကာဇန်ရဲ့ရုံးငန်းကိုတက်ခိုက်ခံခဲ့ရပြီးကိုစလက်လောင်းပါဝင်လူရှိဦးတည်ဆုံခဲ့ရတာပါယူကော့ပွဲမဲဆွဲစည်းရုံးမှုတွေစတင်ရင်ကစလို့အခုဆိုရင်တည်ဆုံသူစုစုပေါင်း10ဦးထိရှိနေပါပြီဒီလအောက်တိုဘာ20ရက်နေ့မှာကျင်းပမဲ့လွှတ်တော်ယူကော့ပွဲမှာတော့အမှတ်နေရာ249နေရာအတွက်ကိုစလက်လောင်း2500ကျော်ရှင်ပြန်ရမှာဖြစ်ပါတယ်
Brexit လို့ခေါ်တဲ့ဥရောပသမဂ္ဂ EU ကနေပရတင်နိုင်ငံခွဲထွက်ရေးအတွက်ရည်နာထားတဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့ပရတင်ဝန်ကြီးချုပ် Theresa May နဲ့ EU ကောင်ဆောင်တွေဒီကနေ့ဗုဒ္ဓနေ့မှာတွေ့ဆုံမှာပါ။အဲ့ဒီလိုခွဲထွက်ပြီးတဲ့နောက်ပိုင်း EU နဲ့ပရတင်နိုင်ငံကြားဆက်ဆံရေးတွေနဲ့ပတ်သက်ပြီးတော့လှရင်းနဲ့ချီဆွေးနွေးခဲ့တာမှာသဘောတူညီမှုအတော်များများရခဲ့ပေမဲ့ညှိနှိုင်းလို့မရသေးတဲ့အဓိကအချက်တချို့လည်းကျန်နေပါသေးတယ်။ဒီအချက်ထဲမှာပရတင်ပိုင်နယ်မြေဖြစ်တဲ့ Northern Ireland နဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့ Ireland ကြားနှက်စပ်ကိစ္စလည်းပါဝင်ပါတယ်။ EU အဖွဲ့ဝင်တွေကိုဝန်ကြီးချုပ် May ကမိန့်ခွန်းပြောပြီးရင်တော့ EUကောင်ဆောင်29ရို့ဟာဝန်ကြီးချုပ်မေးမှတ်ပါတဲ့တီးတန့်ညစာစာပွဲမှာ Brexit နဲ့ပတ်သက်တဲ့အပေးယူကိစ္စဆွေးနွေးကြမှာပါ။အဲ့ဒီလိုရှေးမတိုးတာဖြစ်နေတဲ့ကိစ္စရပ်တွေဖြေရှင်းနိုင်မဲ့ခိုင်မာတဲ့အဆိုပြုချက်တွေရှိထားပြီလားဆိုတာကိုဝန်ကြီးချုပ်မေးကိုမေးဖို့စီစဉ်ထားတယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကဗုဒ္ဓဟူးနေ့အစည်းအဝေးမှာတိုင်ခင်းပြောဆိုပါတယ်။လာမယ့်နှစ် March လမှာဥရောပသမ္မတကနေပြည်နယ်ငံခွဲထွက်မဲ့ကိစ္စမှာညှိနှိုင်းလို့မရနိုင်သေးတဲ့ကိစ္စတွေအတွက်ဖြေရှားပြီးရှေ့ဆက်လုပ်ကိုင်နိုင်မလားဆိုတာဟာဝန်ကြီးချုပ်မေးရဲ့အဆိုပြုချက်ပေါ်မှာမူတည်ပါတယ်လို့လည်း Tusk ကပြောပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်ထဲဆစ်စင်ရေးတွေမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစစ်စစ်ဝဝချိုးဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညုံရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိနေပါတယ်။အဖွဲ့ဝင်15ဦးပါလူညုံရေးကောင်စီမှ American, Britain, ပြင်သစ် Ivory Coast, Kuwait, Netherlands, Peru, Poland နဲ့ Sweden 6နိုင်ငံတို့ကအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ကောင်ဆောင်ကနေဒီလနောက်ပိုင်းမှာတင်ပြသွားဖို့မနေ့တုန်းကပဲတရားဝင်တောင်းဆိုလိုက်ကြတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တူဆွမ်းကတော့တိုးတက်မှုတွေကိုလွတ်လွတ်လပ်လပ်ပြီးတာဝန်ခံမှုရှိစေရေးကြိုးပမ်းသွားမယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုမရနိုင်မဲ့အန်ဒီယန်ရှိရဲ့လို့ရအဖြစ်သတိပေးထားတဲ့စာဆောင်ကိုမနေ့တုန်းကပဲပေးပို့ပြီးကန့်ကွက်ခဲ့ပါတယ်။ပြီးခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARC ဆွေးနွေးဖွဲ့ဝင်တွေကိုမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရမှာကျူးလွန်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတို့တပ်ဖြတ်မှုအဆင့်ထိရောက်နိုင်တဲ့လက္ခဏာတွေတွေ့ခဲ့ရကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်လက်ရှာဖွေရေးအဖွဲ့ကဩဂုတ်လတည်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်တဲကရာနဲ့ချီရဲ့ရိုဟင်ဂျာတွေကိုအချက်လက်ရှာဖွေရေးအဖွဲ့ဝင်တွေမြင်းမြန်စုံစမ်းရမှာတော့အစုလိုက်ပြုံလိုက်အာရမပြုချင်တာရွာလုံးချုပ်မိရှုခံခဲ့ရတာဥပဒေမဲ့တပ်ဖြတ်တာတွေပါဝင်ရက်စက်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းပြောဆိုထားကြပါတယ်။လူခွင့်ရေးချုပ်ဖောက်မှုတွေကိုအရေးပေါ်စုံစမ်းဖော်ထုတ်နိုင်အောင်လူညုံရေးကောင်စီကနိုင်ငံတကာရာဇဝတ်ပြုမှုဆိုင်ရာခုံရုံး ICC ကိုတာဝန်ပေးသွားဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတိုက်တွန်းထားတာပါ။ မြန်မာဆိုရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာအသံဝန်ကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကလည်းဖော်ထုတ်ရည်ရွယ်မှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားခဲ့ကြပြီးဖြစ်ပျက်ခဲ့တာတွေကိုစနစ်တကျဖော်ထုတ်သွားနိုင်မှုနိုင်ငံတကာကျွမ်းကျင်သူတချို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းအစိုးရကမကြသေးခင်တုန်းကပဲထပ်မံဖွဲ့စည်းထားပါတယ်
အိန္ဒိယအစိုးရအဖွဲ့ဝင်ဝန်ကြီးတဦးဟာအရင်ကသတင်းဌာနအက်ဒီတာသူအဖြစ်တာဝန်ယူခဲ့ချိန်မှာလိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေကျူးလွန်ခဲ့ကြောင်းအမျိုးသမီး15ယောက်ရဲ့ဆူဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်ဒီကနေ့ပဲရထူကနှုတ်ထွက်သွားပါတယ်။အိန္ဒိယနိုင်ငံပြည်ပရေးရအငယ်တန်းဝန်ကြီး MJ အခဘာကတော့သူ့အနေနဲ့အမအရင်မလုပ်ခဲ့ကြောင်းပြောဆိုထားပြီးဆူဆွဲချက်တွေကိုရင်ဆိုင်ဖြေရှင်းသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။လိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေကျူးလွန်ခဲ့ကြောင်းပထမဆုံးဆူဆွဲခဲ့တဲ့ပရီယာယာမီနာဆိုသူအမျိုးသမီးကိုလည်းရထူကထွက်သွားတဲ့ဝန်ကြီးကဒီကနေ့ပဲရာဇဝတ်ကြောင်းနဲ့တရားစွဲလိုက်ပါတယ်။ကြံအမျိုးသမီးတွေကတော့သူတို့အပေါ်လိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေနဲ့ပတ်သက်လို့တရားရုံးမှာတက်တဲ့အဖြစ်ထွက်ဆိုသွားဖို့ကန့်လန့်ထားကြတာပါ။အိန္ဒိယနိုင်ငံက Me Too အမျိုးသမီးရေးလှုပ်ရှားမှုအတွင်းအခုအမှုဟာအထင်ရှားဆုံးပုဂ္ဂိုလ်တဦးဆွဆွဲခံရတဲ့အမှုလည်းဖြစ်ပါတယ်။2008ခုနှစ်ကရုပ်ရှင်ရိုက်ကူးစင်မှာအိန္ဒိယရုပ်ရှင်မင်းသားနာနာပါတီကာကမဖွဲမရာပြုခဲ့ကြောင်းမင်းသမီးတနူရှီယာဒူတာကစက်တင်ဘာလနောက်ပိုင်းမှာဆွဆွဲခဲ့ပြီးတဲ့နောက်အိန္ဒိယရဲ့အမျိုးသမီးရဲ့လှုပ်ရှားမှုဟာလည်းအကောင်လာခဲ့တာပါ။မင်းသားပါတီကာကတော့သူ့အနေနဲ့အမအရွေးလှုပ်ခဲ့တာမရှိကြောင်းညင်ဆန်းချပါတယ
်။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအငင်းပွားတင်မြေအတွင်းအစိုးရတပ်ဖွဲ့ဝင်တွေနဲ့ဒီနေ့ပြန်လည်ပစ်ခတ်မှုတွေဖြစ်ရကစစ်သွေးကြွနှုတ်ထံမှနဲ့တည်ဆုံတော့ပါတယ်။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအဓိကမြို့တစ်မြို့ဖြစ်တဲ့ဆရီနဂါမြို့တွင်းကရက်ကွက်တစ်ခုမှာဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းအိန္ဒိယရဲ့တပ်ဖွဲ့ဝင်တူလည်းတည်ဆုံခဲ့တာပါ။ကက်ရှမီးယားဒေသရဲ့ဇေယျပိုင်းကိုထိန်းချုပ်အုပ်ချုပ်နေတဲ့ပါကစ္စတန်နိုင်ငံကအပြည့်အဝအုပ်ချုပ်ခွင့်ရဖို့ဒါမှမဟုတ်ရင်လည်းတရားလွတ်လပ်တဲ့ဒေသဖြစ်ခွတ်တပ်ဖို့အိန္ဒိယဘူအစိုးရကိုဆန့်ကျင်တဲ့ပုံကံမှုတွေစတင်ပေါ်ပေါက်ခဲ့တဲ့1989ခုနှစ်ကစလို့ဒေသတွင်းမှာလက်နက်ကင်ပစ်ခတ်တွေပေါ်ပေါက်နေတာဖြစ်ပါတယ်။ကက်ရှမီးယားဒေသခွတ်ထွက်ရေးအတွက်ပုံကံနေသူတွေကိုပါကစ္စတန်နိုင်ငံကလက်နက်ထောက်ပံ့ကူညီနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားရင်ပဲပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုငင်းဆန်ထားပါတယ်
။မနှက်ဖြန်ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကာကွယ်ရေးဝန်ကြီးများညီလာခံမှာအာရှဒေသအတွက်အထောက်အကူတိကိစ္စတွေဆွေးနွေးဖို့ရှိနေပြီးအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုတရုတ်ဘက်ကရှောင်လွှဲနိုင်မဲ့ပုံရှိတယ်လို့ဒေသအရေးကြွန့်ကျင်သူတွေကပြောပါရယ်။တောင်တရုတ်ပင်လယ်အရေးမှာတရုတ်သူရဲ့လှုပ်ရက်အပေါ်မကျေမနပ်ဖြစ်နေကြတဲ့ဝန်ကြီးတချို့အပါအဝင်အရှေ့တောင်အာရှနိုင်ငံကကာကွယ်ရေးဝန်ကြီးဆဲဦးထက်မနဲရိုဟာအော်တိုဘာလ18ကနေ20ရက်နေ့ထိအာဆီယံကာကွယ်ရေးညီလာခံမှာ3ရက်သားတွေ့ဆုံဆွေးနွေးမှာဖြစ်ပါရယ်။တောင်တရုတ်ပင်လယ်ရင်းတရုတ်ရဲ့နယ်မြေချဲ့ထွင်လာမှုကိုကန့်ကွက်နေတဲ့ဂျပန်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့လည်းညီလာခံကိုတက်ရောက်ကြမှာဖြစ်ပါရယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကိုအကြီးညိုပြည့်အောင်ရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းထောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆီပါတယ်သတင်းထောက်တွေဘက်ကအာမခံရဖို့လျှောက်ထားခဲ့ပြီးအာမခံပေးမပေးကိုတော့အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချမယ်အကြောင်းအကျိုးဆောင်ရှိနေတွေကပြောပါတယ်ဒီအကြောင်းကို VOE မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်သတင်းထောက်3ယောက်ကိုရုံးထုတ်ဆစ်ဆီရနဲ့ပတ်သက်လို့11 Media Group သတင်းထောက်တွေဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေဦးကြီးမိကခုလိုပြောပါတယ်
အော်တရေလိုစစ်တယ်နောက်တရေဆွဆွဲခံရတဲ့လူ3ယောက်ဂျာနယ်လစ်သမား3ယောက်တို့အာမခံလျှောက်တယ်ပေါ့နော်အဲဟိုကနေ26ရက်တောက်ကြနေမှာအမိန့်ချမယ်နော်အဲပြီးရင်တရေလိုဆက်စစ်မယ်အဲတရေလိုကအခုပထမတရေလိုတိုင်ကြားတဲ့လူကိုမပြီးသေးဘူးအဲသူကလူပြတ်တက်တည်းက5ယောက်တင်ထားတယ်5ယောက်နော
်တိုင်းဒိတာကြီးဆိုအဖွဲ့ကိုပြည်သူအများကအကြီးညိုပြက်ပြီးအယုံကြည်မဲ့စီတယ်ဆိုတဲ့အချက်နဲ့11 Media Group ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့သတင်းတောက်ချုပ်၃ယောက်ကိုတိုင်းရည်သားကြီးအစိုးရဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလို့အမှုဖွင့်ထားတာဖြစ်ပါတယ်။ဒီလိုသတင်းတောက်၃ကိုဖမ်းဆီးခံရတဲ့အပေါ်မြန်မာသတင်းမီဒီယာကောင်စီပါဝင်နိုင်ငံတကာကကန့်ကွက်ထားသလိုဒီလိုဖမ်းဆီးရတဲ့အတွက်မြန်မာဒီမိုကရေစီအပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒီနေ့တာဝန်မျိုးနဲ့တရားရုံးကိုရောက်လာတဲ့ကြေးမုံသတင်းစာတိုက်ပိုင်ရှင်အောင်ဖြစ်တဲ့ဒေါ်မြင့်မြစိန်ကသတင်းသမားတွေကိုဖမ်းဆီးရပေါ်သူ့အမြင်ကိုခုလိုပြောပါတယ
်။ဂျာမျိုးကိစ္စတွေရည်အန်ဒီလိုသတင်းနောက်ကမှလုံးဝမဖြစ်သင့်ဘူးလို့ပဲအန်ဒီထင်တယ်လေအန်ဒီယုံကြည်လဲယုံကြည်တယ်မဖြစ်လဲမဖြစ်စီခြင်းအယုတ်ဆိုးတဲ့ပုံကွယ်နော်ဟောဘုဆိုအန်ဒီက တင်းစားရိုက်ပေါ်မှာဟလာအန်တီတို့ထူထောင်ခဲ့တဲ့ဒီကျိတ်မွန်တင်းစားရိုက်ကြီးပေါ်မှာပဲနေလာပြီးတော့အားလုံးဟာလေးဟိုတင်းသမားတွေဆိုရင်အားလုံးကိုစားခြင်းလိုပဲမိသားစုလိုပဲကိုသဘောထားတယ်အခုလိုကြီးကြားလေးကတော့တော်တော်လေးအန်တီသိတ်ခိခိုက်တယ်နောက်ပြီးတော့ဒီခစ်ဒီလိုအခါမှာကိုပြက်ဒီလည်းဘာမှဟုတ်တာလည်းမဟုတ်ဘူးဒီဟိုအစိုးရကြီးကိုကော်ပြီးတော့ဟိုကလုံနေတာလည်းမဟုတ်ဘူးဟိုပါလေဥမီဝင်းလက်ချက်တုန်းကတောင်းမှာပဲသူတို့ရေးတာပဲလေတကူပြောတာဘာမှကြည့်ကြတာလည်းမဟုတ်ဘူးကွာတိုင်းပြည်ကြီးလည်းဒုက္ခဖြစ်သွားတာလည်းမဟုတ်ဘူးနဲ့အချင်းချင်းကိုဒီလိုလေးဟိုအမြင်မကျော်ဘူးလို့ထင်တာပဲနော်ဟိုဒါကြီးကိုအန်တီကျိုက်လည်းမကျဘူးကြားရတယ်လည်းစိတ်မချမ်းသာဘူး
eleven media group သတင်းတော်တွေဖန်ကြီးခံရတဲ့ပတ်သက်လို့နေစည်းမချသတင်းတော်များအဖွဲ့ရဲ့ကြီးညာချက်မှာဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေရဆိုတဲ့မြန်မာနိုင်ငံမှာမိမိလို့မိမိလောက်ကြတဲ့သတင်းတော်တွေကိုဖန်စီအရေးယူရဆိုတာလက်ခံနိုင်ရမရှိဘူးလို့ဖော်ပြထားပါတယ်။အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့ပေါ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုမျိုးဟာတရားဥပဒေစိုးမိုင်းနဲ့ပိုပြီးအလံဝေးစေတဲ့လုပ်ရဖြစ်တယ်လို့သတင်းလွှတ်လပ်ခွင့်ကိုလည်းမလေးစားရောက်တယ်လို့ဖော်ပြထားပါတယ်။eleven media သတင်းသမားတွေကိုဖန်စီမှုဟာမြန်မာနိုင်ငံမှာသတင်းလွှတ်လပ်ခွင့်ကိုထိပါတဲ့လုပ်ရဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လုပ်ရမျိုးနဲ့ပိုပြီးနှီးစက်လာတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။ Rohingya Muslim တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရစက်မှုတွေအတွက်စစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားစွဲဆိုဖို့တိုက်တွန်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့တွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြဖို့ရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံရဲ့မနေ့ကတရားဝင်တောင်းဆိုချက်အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးဟောက်တူဆွမ်းကလည်းလုံခြုံရေးကောင်စီကိုချက်ချင်းပဲကန့်ကွက်စာပေးပို့ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမတ်သိငီထိုင်ဆက်သွယ်မေးမြန်းထားရမှာမြန်မာတာမတ်ကြီးဦးဟောက်တူဆွမ်းကအခုလိုစပြီးဖြေကြားပါတယ်။
လူခွေရေးကောင်စီကနေပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့ကသူကလူခွေရေးကောင်စီဆိုတာကျွန်တော်တို့ထွေးညီလာခံရဲ့အောက်မှာကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့တစ်ဖွဲ့ပေါ့နော်လူခွေရေးကောင်စီကဖွဲ့ထားတဲ့အဖွဲ့လည်းမဟုတ်ဘူးလူခွေရေးကိစ္စတခုကိုလူခွေရေးကောင်စီအောက်မှာဒါလိုက်အဲ့လိုခေါ်ပြီးတော့ဟလာဆွေးနွေးဖို့ပြောဆိုဖို့လုပ်တဲ့ဆွေးနွေးဟာမျိုးကလည်းပဲတကယ်ကဒီဟာသူ့ရဲ့လှုပ်ထွန်းလုပ်နေတယ်လည်းမကြိုက်ဘူးနောက်တစ်ခုကတော့လုံခြုံရေးကောင်စီရဲ့အဓိကတောင်းဟာပြည်ဆိုင်လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိပါစေမယ့်ကိစ္စများလုံခြုံကိစ္စများအဓိကတိုင်တွဲရထားတာဖြစ်ပေမဲ့အခုဆိုင်ရေးခင်းတဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စကိုအဲ့ဒါလူခွင့်ရေးနဲ့ပတ်သက်နေတာပဲကျွန်တော်ဒီကိစ္စတွေကဆိုတော့အဲ့ဒါကိုဒီဘက်ကလုံခြုံရေးဘက်ကိုဆွဲပြီးတော့အဲ့ဒါအတင်းဆွဲသွင်းဖို့လုပ်တဲ့ဟာတော့ကျွန်တော်တို့ကဒီရွေချက်တွေလည်းကျွန်တော်တို့ကမကြိုက်ဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကကန့်ကွက်ရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်တမ်မတ်ကြီးအဲ့တော့တမ်မတ်ကြီးမနေ့ကကန့်ကွက်တဲ့အပေါ်မှာရောဘာတုံပြောင်းချက်မြန်ရပါတယ်ရှင
်ညငုတိတော့မနေ့ကလည်းကျွန်တော်ညနေပိုင်းမှာပို့ထားတော့ဘာမှတော့မလာသေးပါဘူးကျွန်တော်ကဟိုလူငင်းကောင်စီဥက္ကဋ္ဌစီကိုကျွန်တော်ပို့ထားတာပါနော်လူငင်းကောင်စီဥက္ကဋ္ဌဆိုတဲ့ခါကျတော့ဥက္ကဋ္ဌကနေပြီးတော့ကျွန်တော်တရားဝင်စာကွန်ဖြတ်မှာပေါ့ဗျာတရားဝင်စာဖြတ်မှာဖြစ်တယ်ဖြတ်လို့လည်းအခုဟိုဒေါ်သိန်းကြီးတို့ရတာပေါ့လေအဲ့တော့ဟိုဖြတ်နေဆိုတာလူငင်းကောင်စီဖွဲ့ဝင်တွေကိုဖြတ်တာပါအပြင်ကိုဖြတ်တာတော့မဟုတ်ဘူးလူငင်းကောင်စီဖွဲ့ဝင်တွေကိုဖြတ်တာလည်းပဲအခုတရင်းရထွက်သွားတာပေါ့နော
်ဒီလုံခြုံရေးကောင်စီမှာမြန်မာကိစ္စပဲတင်တင်လူအခွင့်ရေးကောင်စီမှာမြန်မာကိစ္စပဲတင်တင်တရုတ်ကတော့ဒါပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဘူးဆိုတော့မူအရာကိုသူတို့ကဒါကန့်ကွက်တာရှိပါတယ်ဆိုတော့လုံခြုံရေးကောင်စီမှာဒီကိစ္စတင်လဲတရုတ်ကကန့်ကွက်မယ်ဆိုတာတေချာသလောက်ရှိနေပါတယ်ဆိုတော့တမ်မကြီးတို့ဒီကိစ္စကိုလုံခြုံရေးကောင်စီကိုတင်မဲ့အပေါ်မှာစိုးရင်စရာဘာများရှိပါသလဲရှင်
။ဟိုပါပေါ့အဓိကတော့နာမည်ဟိုဖြတ်ချင်တဲ့သဘောဖြားပေးချင်တဲ့သဘောမျိုးပေါ့နော်ဘက်ပေါင်းဆောင်ကနေပြီးတော့အခုလုံနေတဲ့ဟာဒီသူပြည်တွင်းကနေကိုယ်အတက်နိုင်ဆုံးလုံနေတဲ့ဟာရှိနေရတဲ့အတိုင်းပူပေါင်းပြီးတော့ဟလာဟိုကုလသမဂ္ဂရောအပြင်ရောအလုံးပူပေါင်းပြီးဖြေရှားပြီးတော့ဝိုင်းလုတ်ကြမယ်အစားဟိုဖြားနဲ့လုံနေတာတော့ဟိုကျွန်တော်တို့ကောင်းတဲ့ဟိုအစင်လာမဟုတ်ဘူးပေါ့
ဆိုတော့မြန်မာဘက်ကလည်းကော်မရှင်တွေဖွဲ့လာတယ်ဒီအကောင့်ထဲပေါ်ရေးနောက်ခါအခုနောက်ဆုံးဖိလစ်ပိုင်တန်တမန်နေဂျပန်တန်တမန်နေပါတဲ့ဒါစုံစမ်းစစ်ဆေးရေးလို့မျိုးဖွဲ့ပြီးလှုပ်ဆောင်လာတာရှိပါတချိန်တည်းမှာပဲတလောကပဲဒါဥဝီရသူတို့လို့ဟိုထပ်ပြီးတော့ဆန္ဒပြကန့်ကွက်မှုတွေကလည်းပေါ်လာတော့ နိုင်ငံတကာဘက်ကမြန်မာဘက်ကအရေးယူနေပါတယ်ဆိုတဲ့အပေါ်မှာယုံကြည်စိတ်ချရမှုပေါ့နော်တမတ်ကြီးတို့ဘက်ကဟိုပို့ပြီးတော့ယုံကြည်စိတ်ချလာအောင်လုပ်နိုင်တဲ့အနေအထားရှိတယ်လို့ရောထင်ပါသလားရှင
့်ပထမအဆုံးကဒီလူတွေကျွန်တော်တို့မြေပေါ်ကိုတရားဝင်ပေါ့နော်ပြန်လာတယ်ဆိုတဲ့ဟာအဲ့ဒါနံပါတ်၁အချက်လိုအချက်ပေါ့အဲ့တော့ဒီဟာကိုကျွန်တော်တို့အခုစပြီးတော့ဒီလကောမိုင်းလောက်မှာကျွန်တော်မြင်ရမယ်လို့ကျွန်တော်တို့အဲ့လိုဟိုဟာယူဆတယ်လို့လင့်တယ်နောက်တစ်ခုကတော့ဗျာသူတို့ပြောနေတဲ့ accountability ဆိုတဲ့ကိစ္စပေါ့နော်အရေးယူဖို့ဟလာသူခွင့်ရချုပ်ပေါက်နဲ့ပြမှုတွေကျူးလွန်တဲ့လူတွေအရေးယူဖို့ဆိုတဲ့ကိစ္စကျွန်တော်တို့ကအခုဒီနောက်ဆုံးဖွဲ့ထားတဲ့ကျွန်တော်တမကြီးဟိုမနာလူကောင်းဆောင်တဲ့အဖွဲ့စီပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကသူကတကယ်ကိုလွတ်လပ်တဲ့ဟိုစုံစမ်းရေးအဖွဲ့ဖြစ်တဲ့ခါကျတော့သူကလွတ်လပ်ကိုလုပ်မှာပါကျွန်တော်တို့နိုင်ငံကြီးကြီးတွေကိုလည်းလည်းပြောထားတယ်သူတို့လွတ်လပ်လပ်စုံစမ်းခွင့်ပေးထားမယ်ပြီးတော့ဥပဒေနဲ့အညီကိုလုပ်ပိုင်ခွင့်ပေးထားတာလေအဲ့တော့ဘယ်ဖွဲ့စည်းမဆိုသူကနေပြီးတွေ့ညင်နေဟလာအချက်လက်လူချင်းနဲ့ဆိုပေးရမယ်ကျွန်တော်အဲ့လိုကိုလုပ်ထားပါတယ်အဲ့တော့ဒီဖွဲ့ကနေပြီးတော့လုပ်တဲ့ဟာကိုစစ်ဆေးတဲ့ဟာကိုကျွန်တော်တို့ဆက်လက်ပြီးတော့ဟလာအချိန်စောင့်ကြည့်ဖို့လုပ်မယ်အချိန်ပေးဖို့လုပ်မယ်အဲ့တော့ဘလောက်ဟိုဖြောင့်မတ်တည်ကြည်တယ်ဆိုတာကတော့ကျွန်တော်ဘက်ကတော့အာမခံတာလေအဲ့တော့သူတို့ဒီဟာကိုဒီအဖွဲ့ရဲ့လှုပ်ထားတဲ့ဟာကိုလှုပ်မဲ့ဟာကိုဟိုစောင့်ဖို့လိုတာပေါ့ဗျာတချင်းကြီးတော့ဒီသူတို့ရဲ့ကော်မရှင်ကအချက်လက်ရှာဖွေရေးအဖွဲ့ကလည်းတနေ့လောက်ချိန်ယူရတာပဲကျွန်တော်လည်းဒီလိုဟိုဟာပေါ့အချိန်ယူပြီးတော့လှုပ်မှာပဲလေသူတို့ဒီအဖွဲ့စီကနေပြီးတော့အဲ့လွတ်လပ်လှုပ်မှာပါနော်လွတ်လပ်လှုပ်မှာပါအဲ့တော့လှုပ်ပြီးတော့လူခွင့်ရေးချိုးဖောက်တဲ့ဟာရှိတယ်ဆိုတော့ကျွန်တော်တို့အရေးယူဖို့ရှိပါတယ်ကျွန်တော်လူကြီးတွေလည်းပြောထားပါတယ်ဥပဒေထက်မှလူမှမရှိဘူးနော်လူခွင့်ရေးနဲ့ပတ်သက်ဖို့ဆိုတော့အရေးယူမှာပဲအဲ့ဒီချက်ပါပဲ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာအဖွဲ့ဖွဲ့စည်းမှုကိုမြန်မာဘက်ကကန့်ကွက်ထားတယ်လို့အချက်လက်ရှာအဖွဲ့ရဲ့အစည်းအဝေးခန်းစာကလည်းတမာတမတ်မကြဘူးလို့ပြောဆိုထားတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူအလုံးကိုပြန်ပြီးလက်ခံမယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့ယတိပြက်ပယ်ချထားတာပါဒါပေမဲ့လည်းမကြခင်မှာတော့ဒုက္ခသည်6,000လောက်စပြီးဌာနေပြန်နိုင်တော့မယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကပြောဆိုထားပါတယ်ရှင်အခုသောတာရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီကနေ့ကအပြည်ပြည်ဆိုင်ရာစည်းရုံးနွမ်းပါမှုပပျောက်ရေးနေ့ဖြစ်ပါတယ်။ UNDP ဘဟုစီးရင်အဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးရဲပြုစုခဲ့တဲ့မြန်မာနေထိုင်မှုအခြေအနေစစ်တမ်းရဲ့စီးရင်အင်းတွေအရမြန်မာနိုင်ငံရဲ့စီးရင်နွမ်းပါမှုနှုန်းကကျန်ခဲ့တဲ့10နှစ်အတွင်းမှာ16ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစီးပွားရေးဟာအရင်ကထက်ပိုပြီးခိုင်မာလာတယ်လို့ပြောပါတယ်။ဒါပေမဲ့စီးရင်နွမ်းပါမှုကတော့မြို့ပြထက်ကျေးလက်မှာပိုပြီးများနေပါသေးတယ်။ဒါကြောင့်ကျေးလက်ဒေသကလူတွေရဲ့ဝင်ငွေတိုးလာအောင်လုပ်ဖို့လည်းအရေးကြီးတယ်လို့စီးပွားရေးပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဘိုးစင်းရဲ့အဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးတွဲပြုစုတဲ့2019မြန်မာနေထိုင်မှုအခြေအနေစစ်တမ်းအရဆိုရင်မြန်မာနိုင်ငံရဲ့စင်းရဲနွမ်းပါမှုက2005-2015စနစ်တာကာလအတွင်းမှာ48ရာခိုင်နှုန်းကနေ32ရာခိုင်နှုန်းကိုကျဆင်းသွားပြီးစီးပွားရေးကလည်းပိုပြီးခိုင်မာလာရဲ့လို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာမှာစင်းရဲနွမ်းပါမှုတိုင်းတာရဲ့နေရာမှာလူတစ်ယောက်တရက်ဝင်ငွေဒေါ်လာ1.25မြန်မာကျပ်ငွေနဲ့ဆိုရင် 1,900 ကျပ်ဝန်းကျင်ရှိရမို့ပြည်တွင်းကတချို့အခြေခံလုံသမားရဲ့ဝင်ငွေကအဆမတန်နည်းနေရပါတက်လာတဲ့အခြေခံကုန်စည်နှုန်းတွေနဲ့လိုက်ပြီးဝင်ငွေကိုချိန်ညှိပေးမှာစင်းရဲနွမ်းပါမှုကလည်းအထိုက်လျောက်တက်တာနိုင်လိမ့်မယ်လို့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားများသမဂ္ဂရဲ့စီယုံရေးကော်မတီဝင်ဒေါက်တာသားဆွေကပြောပါတယ
်။တိုးလာတဲ့ငွေအမောင်းနဲ့တက်လာတဲ့ကုန်စည်နှုန်းတွေကမကောင်မီလို့ဒီလိုမျိုးဖြစ်တာပေါ့နော်။ဟိုကုန်အဲ့လိုမျိုးလုံအားကလည်းတိုးမြင့်ပြီးတော့ပေးမယ်သူတို့လို့ဆိုချင်တယ်။တက်လာမဲ့ကုန်စည်နှုန်းကိုအခုကတည်းကနေချိန်ပေးဖို့လိုတယ်လို့ညီမတို့ကမြင်တယ်။ဘလောက်ပဲဟိုလုံအားကလည်းညှင့်တင်နေဖြစ်စေကုန်စည်နှုန်းကိုထိမ့်မပေးနိုင်ဘူးသူတို့လို့ချင်တော့ဟိုဒီလိုမျိုးဖြစ်တော့ဒီတက်နာတွေကဖြစ်နေဦးပါလေ။သူတို့လို့ချင်ဒီစင်ရနာမှုကလည်းပြောင်းလာမယ်လို့တော့ညီမအနေနဲ့ကမသိဘူး။
စင်းရနွမ်းပါမှုကရေမြေဒေသပေါ်မူတည်ပြီးကွာခြားပါတယ်။နွမ်းပါသူတွေရဲ့65ရာခိုင်နှုန်းကအပူပိုင်းဒေသနဲ့မြဝကျွန်းပေါ်မှာနေထိုင်ကြတာပါ။မြမလူကြီးရဲ့80ရာခိုင်နှုန်းကကြီးလက်မှာနေရတဲ့အတွက်သူတို့ရဲ့ဝင်ငွေကလည်းတိုင်းပြည်ရဲ့အပေါ်အများကြီးတက်ရောက်မှုရှိရလို့စီးပွားရေးပညာရှင်ဒေါက်တာကိုကိုအောင်ကပြောပါတယ
်။လူတဦးစီတဦးစီရဲ့ capacity နှိမ့်ကျတဲ့တိုင်းပြည်မှာစင်းရမှုတွေဖြစ်ကြတာပါ။နော်။က capacity ဆိုပညာရေးပဲဖြစ်ဖြစ်နော်ကျန်းမာရေးပဲဖြစ်ဖြစ်နော်အဲငွေကြေးတနာဥစ္စာတွေဟာပဲဖြစ်ဖြစ်နော်ဒီ capacity ရှိနေတဲ့တိုင်းပြည်တွေမှာတော့တဘာဝဘေးအနေပဲဖြစ်ဖြစ်အခြားတော့ဘေးအနေတွေပုံမခဏရှိကြပါဘူးဗျာပြည်သူမြင့်တိုင်းပြည်မြင့်လာပဲဗျာနော်ပြည်သူရဲ့အလုပ်ကိုင်ခွင့်လန်းနေမြင့်လာမယ်ပြည်သူရဲ့လူနေမှုစင်တာနေမြင့်လာတယ်ဆိုတော့ဒါတိုင်းပြည်ကလုံးလုံးနေမြင့်လာတာ capacity ဆိုတာသူ့ရဲ့နော်မွေးရပါအခွင့်အရေးတွေရှိတယ်ကျမရေးပညာရေးစသဖြင့်နော်သူတို့ကိုယ်တိုင်ကြိုးပမ်းနိုင်အောင်အော်စသဖြင့်ဉာဏ်နဲ့လူစသဖြင့်နော်ဒါနိုင်ငံတော်ဘက်ကလည်းပံ့ပိုးပြရမယ်ကျမရေးတွေမှာဆိုကြည်လက်ကျမရေးနော်ဌာနလေးတွေလုပ်ပြရမယ်နော်ကြည်လက်တောင်းပွားအဲဌာနလေးတွေလုပ်ပြရမယ်နော်ကြည်လက်မီလင်းရေးတွေလုပ်ပြရမယ်နော်ဒါတွေကလည်းပါဆိုဟိုတနည်းပြောရရင်တော့ဆင်းဝဲတင်မှုဆိုတာလူတစ်ဦးစီတစ်ဦးစီကသူရဲ့ကိုယ်ပိုင်စွမ်းရည်တွေကိုအပြည့်အဝတုံးချလာနိုင်ပြီဆိုရင်ဆင်းရဲမွဲတွေကသူ့အလိုလိုညော့သွားတာပဲခ
ါစစ်တမ်းတွေရဆိုရင်ချင်းမီနယ်နဲ့ရခိုင်ပြည်နယ်ကအစင်းရဲဆုံးပြည်နယ်တွေအနေနဲ့ရှိနေတာပါကန်ယူတန်းဒေသတွေမှာလည်းအတမိုးရန်ကြောင်းလုပ်ငန်းတွေကိုပြန်ပြီးထူထောင်ပေးဖို့နဲ့အခြေခံအဆောက်အဦတွေတိုးတက်အောင်ဆောင်ရွက်ဖို့လူကြောင်းကိုလည်းအရက်ဘတ်အဖွဲ့အစည်းတွေကထောက်ပြနေပါတယ
်ကိုစော်ထက်ပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Oxford မြို့လန်ဒန်တက္ကသိုလ်ကဆရာဝန်တွေဟာနှလုံးကိုပုံမှန်စကန်ဖတ်ပြီးနှလုံးရောဂါဖြစ်နိုင်ခြေရှိမရှိဆိုတာနှစ်တွေနဲ့ချီပြီးကြိုတင်ခန့်မှန်းတဲ့နေရာမှာအသုံးပြုနိုင်တဲ့နည်းလမ်းတွေကိုရှာဖွေတွေ့ခဲ့ပါတယ်။ VOA သတင်းတောက် Kevin Enoch ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါတယ်
။ဒီလိုခေတ်မီနည်းပညာသစ်ကြောင်းအနာဂတ်မှာနှလုံးရောဂါဖြစ်မလာအောင်လူနာတွေဖက်ကကြိုတင်ကာကွယ်နိုင်တော့မယ်လို့မျှော်လင့်ရပါတယ်။နည်းလမ်းကတော့ဒီလိုပါလက်ရှိနှလုံးကိုစကန်ဖတ်ပြီးတော့စစ်ဆေးတဲ့နေကလူနာရီရဲ့နှလုံးထဲကသွေးလွတ်ကြောတွေအန္တရာယ်ရှိလောက်အောင်ကျင်းလာနေပြီလားဆိုတာကိုအလွယ်တကူသိနိုင်ပါတယ်တိထက်တော့မပိုပါဘူး Oxford တက္ကသိုလ်ကပါမောက်ခ Chara Lambos Antoniadis ကနည်းပညာသစ်အကြောင်းအခုလိုရှင်းပြပါတယ
် Now with a new technology we can take it beyond that you can say you
အခုလက်ရှိနည်းပညာသစ်နဲ့ဆိုရင်အတော်များများလုံနိုင်နေပါပြီလူနာရဲ့နှလုံးထဲကသွေးလွတ်ကြောတွေတိတိတသာကျင်းမလာဘူးဆိုတာကိုတွေ့မြင်နိုင်ပါတယ်တခါအဲ့ဒီသွေးကြောတွေရောင်ရမ်းနေတာနောက်9နှစ်အတွင်းသွေးကြောတွေထပ်ပြီးကျင်းသွားနိုင်တယ်ဆိုတာမျိုးတွေလည်းပြောနိုင်ပါတယ်ဒါကြောင့်လူနာအနေနဲ့နှလုံးရောဂါဖြစ်မလာအောင်ကာကွယ်ရေးတွေစပြီးလုပ်နိုင်တာပေါ့နှလုံးသွေးကြောနေရန်တွေမှာအစီအရေအနေကျပြီးသွေးကြောတွေကျင်းပြီးနောက်ဆုံးနှလုံးရောဂါဖြစ်မလာအောင်ဆေးရီစတော့တာဆေးရီပိုတော့တာမျိုးတွေလုပ်နိုင်ပါတယ
်နှလုံးသွေးလွတ်ကြောတဲ့ဝါရောင်ရမ်းနေတာကိုစစောစစီသိနိုင်တာကနှလုံးရောဂါကကွယ်တဆီရေလုံငါမှာတိတ်ကိုထူချတဲ့အမျိုးမျိုးတရားဖြစ်တယ်လို့လဲသူတည်သနာပညာရှင်တွေကပြောပါတယ်ဒေါက်တာချာရာလမ်ဘိုစ်ကပဲအခုလိုဆက်ပြောပါတယ
် The Holy Grail in cardiovascular diagnostics was to find a way to identify
နှလုံးနဲ့သွေးကြောစနစ်တွေကိုစမ်းသပ်စစ်ဆေးရမှာနှလုံးသွေးကြောတွေရောင်ရမ်းနေသလားဆိုတာစစ်ဆေးနိုင်တဲ့နည်းတွေ့ရင်ဒါကတကယ့်အောင်မြင်မှုကြီးတရဖြစ်ပါတယ်ဒီနည်းလမ်းရဖို့ကျွန်တော်တို့စူးစမ်းလာတာနှစ်ပေါင်း50ကျော်ရှိနေပါပြီနှလုံးသွေးကြောတွေရောင်ရမ်းနေတာကိုစစ်ဆေးဖော်ထုတ်နိုင်ရင်ဘယ်သွေးကြောကကျင်းနေသလဲဘယ်သွေးကြောကရောဂါဝင်နေသလဲဆိုတာနဲ့ဘယ်သွေးကြောကနှလုံးရောဂါဖြစ်လာနိုင်သလဲဆိုတာပြောနိုင်ပါပြီ
Oxford ကသုတေသနပညာရှင်တွေကအနာဂတ်မှာနှလုံးရောဂါဖြစ်နိုင်ခြေရှိတဲ့လူပေါင်း3000လောက်ကိုစစ်ဆေးဖော်ထုတ်ပေးနိုင်မယ်လို့ယုံကြည်မျှော်လင့်နေပါတယ်
။ In UK we have 100,000 heart attacks every year. With this new technology,
ဒီနေ့ငါမနှစ်စဉ်လူပေါင်း3000လောက်နှလုံးရောဂါခံစားနေရတာပါ။နှလုံးရောဂါမဖြစ်အောင်လူဘယ်နှယောက်ကိုကာကွယ်နိုင်မယ်ဆိုတာအတိအကျမခံမှန်းရသေးပေမဲ့အခုနီးပညာအသစ်နဲ့ဆိုရင်တော့ပုံမှန်အတိုင်းနှလုံးကိုစကန်ဖတ်ပြီးဆေးစစ်ချက်ခံယူကြတဲ့လူနာရီတွေကအနည်းဆုံး20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိကိုတော့နှလုံးရောဂါဖြစ်လာနိုင်ခြေရှိတာကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်
။ကဘာပေါ်ကလူသေးဆုံးမှုအများဆုံးဖြစ်ရတဲ့အကြောင်းရင်းတွေထက်ကထိတ်ဆုံးရောက်နေတဲ့ရောဂါတွေကတော့နှလုံးရောဂါနဲ့လေဖြတ်သားကြောင့်ဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ဝဲမှာလူလူနဲ့ကျန်းမာရေးမြမရေးတုံသက်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့
လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 32နဲ့58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပြင်မြန်မာအရေးသုံးသပ်ချက်မှာတော့
ဟုတ်ကဲ့ကျွန်တော်တို့ရဲ့ပါတီဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စုပေါင်းခေါင်းဆောင်မှုနဲ့ဆောင်ရွက်ရမယ်ဆိုတဲ့ဟိုစီကံပြတ်ချမ်းပြီးတာဖြစ်ပါတယ်
ဒေါက်တာအေးမောင်ခွဲထွက်ခြင်းနဲ့ရခိုင်နိုင်ငံရေးအလားအလာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီဒီဥက္ကဋ္ဌတရားလွှတ်တော်ရှင်နေဒေါ်အေးနုစိန်နဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရမှာပါဒါ့အပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဆေးလိပ်ကြောင့်ဖြစ်တဲ့ရောဂါတွေညွန့်နေအောင်အတွက်ဆေးလိပ်တောက်သုံးမှုအန္တရာယ်အသည့်ပေးလှုံ့ဆော်မှုတွေအလုံးဝိုင်းဝန်းလှုံ့ဆော်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒေါက်တာတန်းစောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်ဆေးလိပ်တောက်တာဟာကျန်းမာရေးအတွက်ဆိုးကျိုးတွေဖြစ်စေနိုင်တယ်လို့ကျန်းကျင်သူတွေကအကြံပြုထားပေမဲ့ဆေးလိပ်တောက်တာကိုဆွတ်လုပ်ဖို့ခက်ခဲနေတဲ့သူတွေလည်းရှိပါတယ်ဆက်လက်တောက်နေတဲ့သူအများစုဟာဆက်လက်ရဲ့ဆူဂျိုးတွေကိုတည်တည်ကြီးနဲ့ဆက်တောက်နေကြတာပါဆက်လက်ရဲ့ဆူဂျိုးတွေကိုတည်ပေမဲ့ဘာကြောင့်ဆက်တောက်နေရတာပါလဲလို့မေးကြည့်တဲ့အခါဆက်လက်တောက်နေတဲ့သူတချို့ကအခုလိုပြောကြပါလဲ
ဘယ်လိုတောက်ဖြစ်တယ်ဆိုတာကာဒရီဟိုစိတ်ဝင်စိတ်မှအမှုအရင်အမှုကြက်နေတဲ့အချိန်တောက်ဖြစ်တယ်အဲကာဒရီဟိုပြင်းလို့ရှိရင်တောက်ဖြစ်တယ်သမင်းစားပြင်းတောက်ဖြစ်တယ်တခုအစားပြင်းအဲတောက်ချင်တယ်အဲ့လိုမျိုးပုံစံဖြစ်တယ
်ဘာကြောင့်တောက်လဲဆိုတော့စိတ်ညစ်တဲ့အခါလဲတောက်တယ်တောက်ဖြစ်တယ်ပြင်းတဲ့ပြင်းတဲ့အခါမှာလည်းအပြင်းပြင်းနေပြီးတောက
်ဒီခါကြီးရဟိုတချို့ကတော့မသိပါကျွန်တော်တို့ကတော့ဟိုကတင်းချင်တာလို့ဘာလို့ဖြစ်တဲ့လေဒီမှာအဲ့လိုခါမျိုးကြကျွန်တော်တောက်တာပ
ါဒီတိုင်းမှာပြင်းလို့ဖွာတာအဲ့လောက်ကြီးတော့မတောက်ဖြစ်ဘူးပြင်းလို့တက်တက်ဖွာတာ
ဆက်လိပ်တောက်နေတဲ့သူအများစုကိုဘာကြောင့်ဆက်လိပ်တောက်ရတာပါလဲလို့မေးကြည့်ခဲ့မယ်ဆိုရင်တေချာရရတဲ့အကြောင်းပြချက်တွေမပေးနိုင်တာကိုတွေ့ရပါတယ်ဆက်လိပ်တောက်လို့ကျန်းမာရေးထိခိုက်နိုင်တာကိုသိပါရဲ့လားလို့မေးကြည့်တဲ့အခါအခုလိုဖြေကြတာကိုတွေ့ရပါတယ်
ဒီလိုယောဂါလဲဆိုအဓိကတော့အဆုတ်ပေါ့အဆုတ်တော်တော်ထိတယ်အရင်မောတယ်ပုံမှန်ကျမရေးလိုက်စားတဲ့လူတွေနဲ့လုံးဝကွာခြားသွားရင်ယောဂါအရင်ရင်လာကျမရေးနေပတ်တဲ့ရင်သူကတော်တော်လေးဟို side effect အရင်များတယ်သူက
ဟိုအများဆုံးမြင်တာတော့အဆုတ်တို့အဲချောင်းဆိုးတာတို့အဲ့လောက်လေးပဲ
တိတိတောက်ခြင်းအပြင်ကျွန်တော်သိရတော့နော်ဒီအဆုတ်အဆုတ်ယောဂါပေါ့နော်အဆုတ်ကင်ဆာတွေဖြစ်တတ်တယ်လေကြောင်ကင်ဆာတွေဖြစ်တတ်တယ
်ဆလိတ်တောက်တာဟာအဆုတ်နဲ့ပတ်သက်တဲ့ယောဂအများစုကိုဖြစ်ပေါ်စေနိုင်ပါတယ်တိဒါထင်ရှားတဲ့ယောဂတစ်ခုကတော့နာတာရှည်အဆုတ်ရောင်ယောဂဖြစ်တယ်လို့ဖက်လိုက်စီလုံးဆေးရုံမှအထွေထွေယောဂဆိုင်ရာဌာနမှူးဖြစ်သူဗမောက်ခဒေါက်တာဦးကျော်သက်ထုံးကပြောပါတယ
်အမှားတော့ဒီတခြား NCD ယောဂတွေထဲမှာသူကယောဂတစ်ခုပေါ့နာတာရှည်အဆုတ်ပွားယောဂလို့သာခေါ်ရအမှားတော့နာတာရှည်အဆုတ်ပွားလေပြွန်ရောင်ပေါ့အင်္ဂလိပ်လိုကတော့ COPD Chronic Obstructiveparmony disease ပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့မြန်မာလူမျိုးတွေအများအပြားနားလည်နေတာတော့ချောင်းဆိုးရင်ကျက်ပေါ့နာတာချေချောင်းဆိုးရင်ကျက်အဓိကတော့သူ့ယောဂါဘာဖြစ်ဖြစ်ရလဲဆိုတော့လူတွေရဲ့အမှုအကျင့်ပေါ့အကျင့်စရိုက်ဒီဆေးလိပ်တောက်တဲ့ဆေးလိပ်ငွေ့ရဲ့ဆိုးကျိုးတွေအဆုတ်ပေါ်မှာထိခိုက်ပြီးတော့လေပြွန်နေနာတာချေရောင်ရမ်းပြီးတော့အဆုတ်ကလည်းပွာလာပြီးတော့ဒီနာတာချေချောင်းဆိုးရင်ကျက်ဖြစ်လာတဲ့အခြေအနေတစ်ခု
ဆက်လိပ်တောက်သုံးမှုလျှော့ချရေးလှုပ်ရှားမှုတွေကြောင့်ဖွံ့ဖြိုးပြီးနိုင်ငံတွေမှာဆက်လိပ်တောက်သုံးမှုနှုန်းတွေရော့ကျနေပေမဲ့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာတော့ဆက်လိပ်တောက်သုံးမှုနှုန်းတွေမြင့်တက်လာလျက်ရှိတယ်လို့သိရပါတယ်ဆက်လိပ်တောက်သုံးမှုတွေရော့နေကြဆင်းသွားအောင်ဝမ်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတယ်လို့ဒေါက်တာဦးကျော်သက်ထွန်းကပြောပါတယ
်မြန်မာနိုင်ငံအနေနဲ့ဆက်လိပ်တောက်နှုန်းဟာဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာဆိုလို့ရှိရင် ဒီဒုတိယအတန်းလောက်လိုက်တာပေါ့အများဆုံးတောင်းတဲ့နိုင်ငံတွေအရဆိုလို့ရှိရင်အဓိကကျွန်တော်တို့အိန္ဒိယချင်းနိုင်ငံကြီးတစ်ခုဖြစ်တဲ့တရုတ်နိုင်ငံဆိုလို့ရှိရင်တော်တော်ကြီးကိုသူကလူနှစ်ယောက်မှတစ်ယောက်နှုံးပေါ့လေဗမာပြည်ကတော့ 31.600 ခိုင်နှုံးဆိုတော့3ယောက်တစ်ယောက်လောက်ရှိတယ်နောက်အိန္ဒိယချင်းနိုင်ငံကြီးတစ်ခုဖြစ်တဲ့အိန္ဒိယကတော့ကျွန်တော်တို့ထက်နည်းတယ်20ယောက်ခိုင်နှုံးဆိုတော့5ယောက်တစ်ယောက်လောက်ပေါ့လေဒါမဲ့တချို့အခြားနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမှာဆိုရင်86ရာခိုင်နှုန်းလောက်ရှိတယ်တော်တော်ကြီးကိုတောက်ကြတယ်အဲ့တော့ဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်တဲ့အနောက်နိုင်ငံတွေဖြစ်တဲ့ဒီအင်္ဂလန်တို့အမေရိကတို့မှာတော့တောင်နှုန်းကသူတို့ရဲ့လှုပ်ရှားမှုတော်တော်ထိရောက်တော့တော်တော်ကျလာပြီလို့ဆိုရမယ်အခုပို့ပြီးတော့တောက်လာတဲ့နိုင်ငံတွေကအရှိတောင်အရှမှာပေါ့နော်ဆီလိတ်ထိုးတဲ့ကုမ္ပဏီတွေကလည်းပို့ပြီးတော့ကျွန်တော်တို့ရှိကိုဆီလိတ်တွေတင်သွင်းလာတော့ဟိုဒီထိန်းချုပ်မှုကလည်းနည်းတဲ့ဒီဆီလိတ်တင်သွင်းမှုထိန်းချုပ်မှုလာနေတဲ့အတွက်ကြောင့်လူတွေကလည်းပို့ပြီးတော့တောက်လာတာလည်းရှိပါတယ်။အဲ့တော့ကျွန်တော်တို့ကဒီအဓိကဒီနာတာရှည်အစုပ်ပွားလေပြုံရောင်ယောဂါကိုချကျင်နေဆိုတော့လူတွေရဲ့ဆလိတ်တောက်တဲ့အကျင့်ကျွန်တော်တို့တော်တော်လေးချဒီထက်ပို့ပြီးတော့ချနိုင်မှာရတာ
။ဆလိတ်တောက်သုံးမှုရှော့ချရေးလှုံ့ဆော်မှုတွေကိုထိထိရောက်ရောက်ပြုလုပ်နိုင်ခဲ့မယ်ဆိုရင်ဆလိတ်နဲ့ဆက်ဆက်တဲ့ယောဂါတွေဖြစ်ပွားမှုနှုန်းကိုရှော့ချနိုင်မှာဖြစ်တာကြောင့်ပြည်သူတရလုံးကဝိုင်းဝန်းကူညီလှုံ့ဆော်ပေးကြဖို့လိုအပ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မှာလူထုထောက်ခံမဲ့အများဆုံးရရှိထားတဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီကနှုတ်ထွက်ပြီးတခြားပါတီတစ်ခုတည်ထောင်ဖို့လှုံ့ဆော်နေတယ်လို့သိရပါဗျ။ဒါဟာ ANP နဲ့နိုင်ငံရေးအရမူဝါဒအရမတူကွဲပြားမှုတစုံတရာရှိလာလို့ပါလား။ဒီလှုပ်ရက်ကြောင့်ရခိုင်ပြည်နယ်နိုင်ငံရေးအလားအလာဘယ်လိုရှိလာနိုင်တယ်လဲဆိုတာရခိုင်မျိုးသားပါတီဒုဥက္ကဋ္ဌတရားလွှတ်တော်ရှင်နေဒေါ်အင်းနုစိန်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါဗျ။
အဲ့တော့အခုမူကဘာမှပြောင်းလဲစရာမရှိပဲနဲ့ကွဲစရာရှိရင် EPP ဆိုတာလေးကွဲခဲ့တယ် ELD ကလည်းကွဲသွားတယ်အဲ့တော့တခြားကွဲလဲစရာတွေမရှိပဲနဲ့ဟိုဒေါက်တာအီမောင်ရဲ့စကားရဆိုဟို၅ယောက်ကိုထုတ်ပယ်လိုက်တာတို့ ELD ဖြစ်သွားတာတို့ဟာအဲ ANP ပြောကွဲသွားတာမဟုတ်ပါဘူးအပဲ့ကလေးတစ်ပဲ့အဲပဲ့သွားတာပဲဖြစ်ပါတယ်ဆိုတာမျိုးတွေလည်းပြောခဲ့တယ်လို့ပဲကျမတို့လည်းရှေ့ကိုအားကောင်းမောင်းတဲ့ဒီကိုရခိုင်မာတဲ့မူတွေရည်ရွယ်ချက်တွေလုပ်ငန်းရှင်တွေနဲ့ကျမတို့ရဲ့ထွက်တော်အမတ်တွေနဲ့ကျမတို့ကိုဝိုင်းရံတဲ့ပြည်သူတွေနဲ့ခင်ရှိဆက်နိုင်မယ်လို့ယုံကြည်မူစင်းမှာပဲဒေါက်တာအင်းမောင်ဟာထွက်တော်မှာအဲဟိုပါပေါ့အကျံပေးတာပေါ့လေအကျံပေးတာမျိုးလုပ်တယ်အထူးသဖြင့်ရခိုင်ပြည်နယ်အစိုးရကိုဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတယ်ဒါကြောင့်အစိုးရဖွဲ့ကိုအပြစ်တင်ဆွဆွေးလုပ်ရမယ်ဆိုတော့လွှတ်တော်ဥက္ကဋ္ဌကဖွဲ့စည်းပုံမှာအစိုးရဖွဲ့တစ်ဖွဲ့လုံးကိုပြစ်တင်ဆွဆွေးရင်မဟုတ်ဘူးဘယ်ပုဂ္ဂိုလ်ကအဲချိုးဖောက်ဖို့လုပ်နေလဲမင်းတို့လည်းလုပ်နေလဲဒါဟာဒီကိုပဲကျွန်တော်တို့ကဥပဒေနဲ့အညီပဲဒီပြစ်တင်ဆွဆွေးလုပ်ခွင့်လုပ်ခွင့်ရှိပါတယ်ဆိုတာမျိုးကိုဆင်းရဲရင်းရဲကိုရခိုင်ပြည်နယ်အစိုးရတစ်ခုလုံးကိုဖြုတ်ထားတာမျိုးကိုအဲလောက်ပါမယ်ကျွန်တော်လည်းပြီးတဲ့ဥပဒေပြင်ချင်လည်းကပြောတယ်ဆိုတဲ့စကားမျိုးနဲ့ဒီလိုပဲအပြင်မှာဆွေးနွေးနေတဲ့နှုတ်ဆက်စာကြီးဟာကျမတို့ရဲ့ပါတီကဲကိုအဲရောက်လာတယ်ဒါပေမဲ့မရောက်နေတဲ့ကအွန်လိုင်းမှာပြင်လိုက်ပြီ
โอเคအဲ့ဒီတော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ဒေါက်တာအေးမောင်တွားခြင်းတဲ့ပုံစံကရခိုင်ပြည်နယ်သူရောက်ဖြုတ်ချရေးကိုဒေါ်အင်းနုစိန်တို့ကနေပါတီဝင်တွေကလက်မခံခြင်းတဲ့သဘောဖြစ်တယ်သူပေါ့အဲ့လိုပြောလို့ရလား
အဲ့မှာနှစ်ပိုင်းရှိပါလေဆရာကျမတို့ပါတီကိုဆွေးနွေးခဲ့တာမျိုးမရှိပါဘူးလွှတ်တော်ဥက္ကဋ္ဌနဲ့အဲလွှတ်တော်အဲဆိုင်ရာအမျိုးမျိုးရဲ့ကိုယ်စားလှယ်များနဲ့အထူးသဖြင့်လွှတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးတာပါကျမတို့ပါတီကနောက်မှပြန်ပြည်ရတာပေါ့ဒါနဲ့ပတ်သက်ပြီးတော့လေအခုဒေါက်တာရင်းမောင်အုပ်စုလို့ပြောနိုင်တဲ့အချက်တော်ကိုယ်စားလှယ်တွေအွန်လိုင်းတွေမှာလည်းတော်တော်လေးသူကြည်ကြည်ပြတ်ပြတ်အဲ့ဒီကလေးကရှင်းနေတာဘာကြောင့်ဆုံးဖက်လွာကိုကျွန်တော်ကိုယ်တိုင်ပြင်ရလဲအစလာမျိုးတွေအဲမှာကျမတို့သိလာရတယ်။နောက်လည်းကျမတို့ပါတီကမင်းမြန်ကြည့်တယ်။ဆိုတော့ဆက်တော်ဥက္ကဋ္ဌကတော့ဖွဲ့စည်းပုံဆိုင်ရာပြန်ကန်းချင်းနဲ့အညီပဲရပ်တည်ပြီးတော့အဲစီကံနဲ့မညီမြတဲ့တစ်တင်ဆွဆွဲနိုင်တဲ့အညီထားရှိတဲ့ပုံကိုယ်တွေကိုပဲဒီလိုဆောင်ရွက်မယ်။တစ်ဖက်လုံးကိုအဲထုံချမယ်ဆိုတဲ့ဖွဲ့စည်းပုံပါလုံးလုံးကြီးကတော့အဲအဲ့ဒီဆက်တော်ဥက္ကဋ္ဌကတော့ကျွန်တော်အနေနဲ့တော့
不对你就不理。
Okay.
譬如虽然有的那边写点片假的，但那边电视上他的用在乱过放来嘛电来比较老贵也嘛呗，大力的把这个拉电拿过去啊。
OK.
就是说那再借嘛拉电拿吧。
哎呦。တော်တော်အိမ်မောင်ရဲ့အကြောင်းပြချက်ကိုကြည့်မယ်ဆိုရင်သူ့ရဲ့သဘောထားပိုပြီးတင်းမာတဲ့သဘောထားဖြစ်တယ်လို့သုံးသပ်လို့ရတာပေါ့နော
်ဟုတ်ကဲ့ကျွန်မတို့ရဲ့ပါတီဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စုပေါင်းခေါင်းဆောင်မှုနဲ့ဆောင်ရရမယ်ဆိုတော့ဟိုစီကံပြချမ်းပြီးတာဖြစ်ပါတယ်ဆရာ
ဟုတ်ကဲ့ဒါမှ
ဒါပေမဲ့ဒေါက်တာအိမ်မောင်ကတော့တစ်ခုခုလုပ်မယ်ဆိုရင်ပါတီတွင်းမှာအရင်ဆုံးချပြတာမျိုးတွေဆွေးနွေးတာမျိုးတွေဟာကျွန်မတို့ဟိုအတူဆောင်ရခဲ့တဲ့ခုနှစ်နှစ်တာကာလအတွင်းမှာတော့တကယ်ကိုအားနေခဲ့တယ်လို့ကျွန်မဒီနေ့မှာတော့ပွင့်ပွင့်လင်းလင်းပြောချင်ပါတယ်
ဟုတ်ကဲ့ဒါလုံထုံးလုံနီးပိုင်းပေါ့ကျွန်တော်ဒေါက်တာအေးမောင်အကြောင်းပြတဲ့နိုင်ငံရေးအကြောင်းပြချက်က ANP ပါတီဟာပြည်နယ်လွှတ်တော်မှာအင်အားကောင်းရဲ့ဇာနဲ့ရခိုင်ပြည်နယ်မှာ ANP လက်မခံဘဲတင်ထားတဲ့အစိုးရကိုလုံအားဖြုတ်ချဖို့မကြိုးစားဘူးဆိုတဲ့သဘောနဲ့သူကအကြောင်းပြတယ်ဆိုပါတော့အဲ့ဒီဆိုတော့အဲ့ဒီအကြောင်းပြချက်ဟာပိုပြီးတင်မာတဲ့သဘောသူရက်တည်နေတာကNLD ရခံထားပြီးတဲ့အစိုးရကိုပါသူကလုံအောင်ဖြုတ်ချခြင်းလေဆိုတဲ့သဘောပေါ့ဘူးတင်းမာတော့ပြောလို့ရတာပေါ့ကြီးတော့
အဲ့ဒီအနေထားမှာတော့ပြောလို့ရပါတယ်ဆရာ
ဟုတ်ကဲ့အဲ့ဒီတော့ဆက်ပြီးတော့နည်းနည်းစူးစမ်းကြည့်ချင်တာကတိတ်တင်းမာတဲ့သဘောနည်းနည်းပဲ့ထွက်သွားပြီလို့ဆိုလို့ရှိရင်ကျန်ရခဲ့တဲ့တော့ Innu Sein တို့ရတာ ANP ပါတီအနေနဲ့ပြည်ထောင်စုအစိုးရနဲ့စစ်မြေရေးအလားအလာကောဘယ်လိုစီလာနိုင်တယ်လို့များကြိုပြီးစဉ်းစားမိပါတယ်ခင်ဗျာ
ကျမတို့ကတော့တင်းမာတယ်ဆိုတာလေကျမတို့ရဲ့ဥပဒေလုံထုံးလုံပြည်စဲနဲ့အရင်ဆောင်ရွက်နိုင်တာကိုဆောင်ရွက်ကြမယ်ဆိုတော့ခက်ကပဲရက်တည်ပါတယ်ဒီ2016ကလည်း ANP ပါတီရဲ့သဘောထားထုတ်ပြန်ခဲ့တဲ့မူဖြစ်တဲ့အတွက်ဒီနေ့ထိကျမတို့တဆုံတရာပြောင်းလဲပြုပြင်အချော့ပေးဖို့အနေထားလုံးဝမရှိသေးပါဘူ
းဟုတ်ကဲ့အဲ့တင်းမြင်းဆောင်2016ကိုအကျဉ်းယုံလေးနဲ့ပြန်ပြောပြပါခင်ဗျာအခုပြည်သက်တွေပြန်ပြီးတော့
အကျဉ်းယုံလေးကတော့ကျမတို့ဟာဒီစခိုင်းကြီးနဲ့လွှတ်တော်မှာအများဆုံးကိုယ်စားလှယ်တွေအနိုင်ရတဲ့ပါတီဖြစ်တယ်ဆိုတော့ပြည်သူ့မှရှိခိုင်းဥပဒေမှာဒီတနိုင်ငံလုံးအနိုင်ရတဲ့ပါတီကပဲဝန်ကြီးချုပ်ဖြစ်ရမယ်လို့ပြောင်းချက်မရှိဘူးရွေးကောင်းခံရွေးချယ်ခံရတဲ့ကိုယ်စားလှယ်တူဦးကိုဆိုတော့ပြတ်ထန်းချက်ပဲပါတယ်ဒါကြောင့်သူ့တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ကျမတို့ရဲ့ခိုင်မျိုးသားဒုတိယလုံးကယုံကြည်ကိုးစားရွေးချယ်ထားကြတဲ့ဒီခိုင်မျိုးသားပါတီကိုခိုင်ပြည်နဲ့အစိုးရဖွဲ့စည်းပြီးတင်တယ်ဆိုတော့မူကိုပဲကျမတို့တင်ပြခဲ့တယ်ဒီလိုသားမဖြစ်ဟုတ်ခွင့်မပြုခဲ့လို့ရှိရင်ကျမတို့ဟာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဘူးအတိုင်းခံဖြစ်ပဲရည်တည်သွားမယ်ဆိုတော့အတိုင်းခံဆိုတဲ့စကားကလည်းဆရာတို့အများကြီးသိပါတယ်ဒီမိုကရေစီနိုင်ငံရေးမှာအတိုင်းခံဟို ruling party ရှိမယ် opposite party ရှိမယ်ဆိုတော့ကျမတို့က opposite party အနေနဲ့အတိုင်းခံကောင်းရင်ဒီအနာရလက်ရှိအစိုးရဟာပို့ပြီးတော့အလုံးလုံးတာအဆင်ပြေလင်ဆိုတော့နိုင်ငံရေးပြည်ဝင်တွေလည်းအများကြီးရှိပါတယ်ဆရာ
ဟုတ်ကဲ့
ဒါမျိုးတွေနဲ့ပဲကျမတို့ကဟိုဆိုင်ဝါတိုက်ခံဆိုတာဟာသူရှင်ငါမင်းမယ်ဘာပဲဖြစ်ဖြစ်တိုက်ခံလုံးမယ်ဆိုတော့ပြီးတဲ့အတိတ်တွေဖွင့်ဆိုချက်မျိုးမဟုတ်ပဲနဲ့တကယ်လုံထုံးလုံးလုံးလုံးလောက်ထားရှိတဲ့ဒီမိုကရေစီနိုင်ငံတွေမှာလက်ရှိအစိုးရနဲ့ကျမတို့တူရတယ်တွဲလုံးမယ
်
မတူတာတွေကိုထောက်ပြမယ်ဝေဖန်မယ်ကန့်ကွက်မယ်ပြီးနိုင်မယ်ဒါမျိုးအရာနိုင်ငံကြီးယူကျင်းမှုအရာကျမတို့ကဒီအတိုက်ခံဖြစ်ရက်ပြီလေဆိုပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ဒီနိုင်ငံကြီးရည်ချင်းမှုအရာလုပ်ခဲ့တဲ့ကိစ္စ
ဟုတ်ကဲ့ဒါပေမဲ့
ကျမတို့ကို
ဟုတ်ပြီဟုတ်ပြီ
ကျမတို့အတိတ်ပဲဖွင့်ဆိုကြတာကအတူဖြုံလာမဲ့အကုန်လုံးကိုကန့်လိုက်ထော်လာတိုက်မယ်ဆိုတဲ့ပါတီဆိုတဲ့သဘောမျိုးလို့တေးတင်အောင်လုပ်ခဲ့ကြတာရှိတယ်ကျမတို့လုံးဝတော့ကျမတို့ဒါတွေနဲ့ပတ်သက်ပြီးတော့ရိုင်းရိုင်းသွားစရာတော့မရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကရခိုင်ပြည်နယ်ရဲ့အခြေအနေကိုလွှမ်းခြုံပြီးကြည့်မယ်ဆိုရင်ရခိုင်မျိုးသားတွေရဲ့မျိုးသားရေးစိတ်ဓာတ်ကပူပြီးတော့ပြင်းထန်လာတဲ့ဘက်ကိုဥတည်နေတယ်။ဥပမာရခိုင်ပြည်ကရင်ဆိုင်ကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့သဘောထားပါမလာတဲ့ကိစ္စတစ်ခုလည်းရှိတယ်။အဲဒီခါမှာသူကတပ်မတော်ကိုပူပြီးတော့အကူအထားပြုကျင်လာတဲ့သဘောလည်းရှိရဆက်သဖြင့်နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေအများကြီးကြုံနေရပါတယ်။နိုင်ငံရေးသမားတွေနဲ့မကဘူးပြည်သူတွေရဲ့စိတ်ထက်မှလည်းပဲအဲ့လိုဖြစ်နေတယ်။ဒီအခြေအနေကဒါကောင်းတဲ့သဘောလို့ဆုံးသတ်မလားအော်ထင်းဖို့လိုအပ်တယ်လို့ကောမြင်မိသလားတော့အင်းဥစင်သဘောထားပြောပါဦးခ
င်ဗျာကျမတို့ကတော့နိုင်ငံတကာနိုင်ငံမှာစစ်တပ်ဆိုတာဟာတိုင်းပြည်ကိုကာကွယ်ဖို့အတွက် မရှိမဖြစ်လိုအပ်တဲ့အဖွဲ့အစည်းတည်ရဆိုတာကျွန်တော်တို့လက်ခံပါတယ်။ကျွန်တော်တို့ရဲ့နိုင်ငံရေးအနေထားတမိုင်းကြောင်းမှာတော့စစ်အုပ်ချုပ်ရေးကိုတော်တော်လေးကိုခါခါပြီးပြီးကိုခံစားလာခြင်းကြပြီးဖြစ်တဲ့အတွက်စစ်အုပ်ချုပ်ရေးတပ်ဖန်ခေါင်းထောင်လာဖို့အနေထားကိုတော့အဲဒီတော့မကြိုက်ဘူးလို့ပဲကျွန်မပြောချင်ပါတယ်။ဒီလိုလည်းမဖြစ်ကောင်းဘူးလို့ကျွန်မတို့ကအမြဲတမ်းอยู่ซ่าเลยเปียวเล่นเลยだใบแม้ตะกี้เนี่ยอนุทายเย็นอนุทาอจุซีบัวကိုกาควยရမယ်ဆိုတော့တက်မတော်ရဲ့အခန်းကလာဟာအရေးကြီးပါတယ်ဒီกาควยရမယ်အရေးကြီးတာเนี่ยလုံးဆောင်ပုံအပ်ပြီးတော့เนาะပြန်ပြီးတော့နောက်ကျောင်းပြန်စစ်အုပ်ချုပ်ရဲ့ဖက်ကိုသွားမယ်ဆိုတဲ့အနေထားမျိုးတော့ကျွန်မဘတော်မှလက်မခံ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့အခုဘဟုအစိုးရအနေနဲ့လူလူထောက်ခံမှုနဲ့ရေကောက်ပွဲမှာအနိုင်ရပြီးတက်လာခဲ့ပြီးရဲ့နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာစီးပွားရေးပညာရေးစသဖြင့်လူမှုရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့ဟာများရှိရင်နည်းနည်းပြောပြပါဗျာ
ကျွန်တော်တို့ဘက်မှာဒီတော်စုအစိုးရအဓိကဟိုလူထုရဲ့ထောက်ခံမှုကြဆင်းရခြင်းဟာဒီအဆင့်ပါပဲအထူးသဖြင့်ကျွန်တော်တို့ခိုင်မျိုးသားပါတီနဲ့တစုံတရာတွင်းဆောင်ဆွေးနွေးခေါ်ယူညှိနှိုင်းမှုကိုလုံးဝကိုပြစ်ပယ်လိုက်တယ်ကျမတို့ဗျကျမတို့ရဲ့ရခိုင်လူထုအတန်ရခိုင်မျိုးသားတွေရဲ့အတန်ဟာတီထောင်စုအစိုးရဖြစ်မှာတင်ငုတ်သွားတဲ့အနေအထားကိုရှိတယ်ဆိုတော့ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးတို့ကွန်ပဏီတွေနာမည်တွေအမျိုးမျိုးနဲ့ပွဲတယ်မဲ့ရခိုင်အတန်ပြောက်သွားပြီးတော့ရခိုင်တွေရဲ့အကျိုးစီးပွားတွေဟာရခိုင်ပြည်နယ်မှာလက်အနေအထားကိုရောင်းလာလိုက်ဤကျမတို့ရဲ့ဟိုချင့်မတိုးတာနောက်မဆုတ်တာအနည်းထားမှာပဲလက်ချက်ပြလို့ချင်းနေကြတယ်ဆိုတော့အားလုံးမြင်တဲ့သိတဲ့အတိုင်းပါပဲဆရာ
အဲ့တော့နောက်ဆုံးစကားတစ်ခုပြောရင်ပေါ့လေအစွမ်းကုန်ပေါ့မဖြစ်တော့မဖြစ်သင့်ဘူးပေါ့လေဒါပေမဲ့ခိုင်ပြည်နယ်ဟာပြည်ထောင်စုနဲ့ပို့ပြီးတော့ကင်းကွာလာတဲ့သဘောဖြစ်နေတယ်ဆိုရင်မှားစလားတော့ရင်လို့စိ
ပြည်ထောင်စုကပြစ်တယ်လို့ကင်းကွာနေတဲ့သဘောပဲမဲ့တကယ်ရင်ကျမတို့ဒီဥပဒေနဲ့အညီဖိုက်စည်းထားတဲ့ဒီပါတီနိုင်ငံရေးအချင်းချင်းဟာတန်းတူရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုထူထောင်သွားမယ်ပြည်ထောင်စုကိုထူထောင်သွားမယ်ဆိုပြီးတော့အခုဒီ27ပြည်လုံးပြည်ထောင်စုညီကြရေးညီလာခံအဲဒီခေါင်းစည်းရဲ့အမည်နဲ့ဆွေးနွေးကြတဲ့အနေအထားကအားလုံးသိပြီးသားဖြစ်ပါတယ်ဒီလိုပုံပေါင်းပါဝင်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားကျင်ပါတယ်ဆိုတဲ့လူတွေကိုလက်ကမ်းဖို့တန်းတူရေးလူထားဖို့ဟုတ်နိုင်ငံရေးအဖြစ်ဒီဒန်ယူဒီဆက်ဆံမှုဆွေးနွေးဖို့ဒါရောပတ်တနာအဖြစ်သဘောထားဖို့ကြိုးစားနေတယ်ပြစ်ပြစ်ခါခါဥပိ္ပခါပြုထားတဲ့သဘောမျိုးတယ်လျှက်ကြံလုပ်လိုက်တဲ့သဘောမျိုးပဲကျမတို့မြင်ပါတယ်တကယ်တမ်းကျတော့စစ်မှန်တဲ့ဖက်ဒရယ်တည်ထောင်စုဒီမိုကရေစီတည်ထောင်စုကိုတွားကြမယ်ဆိုရင်အားလုံးတိုင်းရင်းသားလို့ပြောနေတဲ့ဒီလူမျိုးပေါ်အခြေခံနဲ့ဟောပြည်တွေလေပါတီတွေပေါ်အလေးထားပြီးတော့ဆောင်ရွက်ဖို့တင်ပါတယ်လို့ကျွန်မပြောချင်ပါတယ
်ဥကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
တို့ရရှင်များရှင်မကြသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញည်ကြီးထိတိမိလာကံမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းလာလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်ထိတဲ့ကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာကံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညញ្ញည်တစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေရဲ့ညီညာရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
စနေညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့ကိုရန်တိုင်းစူးစီးတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာကဏ္ဍကိုတင်ဆက်ပေးပါမယ်။
2018 FIFA ရဲ့ကမ္ဘာအကောင်ဆုံးဘောလုံးသမားစုကတော့ Croatia နဲ့ Real Madrid ကွန်းတဲ့ကစားသမား Luka Modric ကရသွားပါတယ်။အခုလို Modric ရသွားတဲ့အတွက်လွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာ Ronaldo နဲ့ Messi တို့နှစ်ဦး၅ကြိမ်စီယူပြီးတော့လွှမ်းမိုးထားတာကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်။ Modric ကမ္ဘာအကောင်ဆုံးစုရသွားတာနဲ့ Ronaldo နဲ့ Messi တို့ရဲ့အနာဂတ်အလားအလာတွေနဲ့ပတ်သက်ပြီးအောက်စားကလောင်ရှင်ကိုဇော်မျိုးတန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်ဗျာ2018ကောင်းဆုံးဘောလုံးသမားဆုယူတဲ့အခါမှာခရိုအေးရှားကွင်းလယ်ကစားသမားလူကာ မိုဒရစ်ကိုကမ္ဘာအကောင်းဆုံးဘောလုံးသမားဆိုပြီးတော့သူတို့ရွေးချယ်လိုက်တယ်ဆိုတော့မိုဒရစ်ရွာနဲ့ပတ်သက်ပြီးတော့ကိုဇော်မျိုးတန်ရဲ့အမြင်ကိုသိချင်ပါတယ
်မိုဒရစ်ရွာကတော့မြေကြီးကပေါ်တော့တာဒီလိုရွာလို့ပြောတာအဲ့တော့ဒီလိုကမ္ဘာပလာသူကြီးရဲ့ဒီလိုဒီဇိုင်းနဲ့ပေါ်ပါတယ်အားလုံးကြည့်ပြီးရွေးချယ်တာပေါ့ဒီကမျိုးကြာဒီကြာဒီကဘာလို့ဒီကဘာပလာပူဝဲရအောင်ဒီကနေရာနေပြီးတော့ဆင်းကြောင်းလာတော့ဒီစာရီထဲမှာပါလိမ့်ပြီးပြင်းနေပြီးတော့နေဆင်းကြောင်းပြီးတော့ဒီပူဝဲကိုရအောင်အတွက်တင်လာလေရဆိုတော့ဒါထိုက်တယ်နဲ့ဒီစစ်ခံပြီးတော့ကျွန်တော်အဲ့လိုတင်လာချင်ပါတယ
်ပြီးတော့သူကဒီ Champions League မှာ Real Madrid အသင်းရဲ့အောင်မြင်မှုမှာသူ့ရဲ့အခမ်းကဏ္ဍကလည်းတော်တော်လေးအရေးပါခဲ့တယ်လို့ပြောရမှာပေါ့
ဒီကတော့ဒီ Real Madrid ဒီလိုချင်ရလို့ပြောတော့နေဆိုရရမယ်ဗျာဒီကမျိုးပြရပြီးပုံရတယ်ဒီကြောင့်ပြီးတော့ဒီကတော့တန်ပြီးတော့အရင်းကြံချက်ပြီးတော့ပြီးတော့ဒီအပြင်ရလို့ပြီးတော့တန်ပြီးတော့အရင်းကြံချက်ပြီးတော့ဒါကြီးကဒီဒီမတူဒီရလို့ပြောတော့နေဆိုရရမယ်ဗျာတော်လေးကိုကြောက်ကြည့်ရတာပါဆိုတော့ဒီချန်ပီယံလိပလာလေးရတယ်ဒီကပလာမှာလေဒီဒီကမဟုတ်ဘူးလို့ပြောပြီးတော့ခေါင်းဆောင်နိုင်တဲ့အတမားပြောင်းနေတယ်ဟောဒါဟိုဒီတော့ဒီအကြောင်းကိုကြားလို့မရဘူးဒီကိစ္စကတော့ဖိုက်တယ်နဲ့ပြောင်းသွားပြီးတော့ကျွန်တော်အဲ့လိုမျိုးပုံနဲ့
မိုဒရစ်နဲ့ဒူစကားတင်၃ယောက်ယူရပေါ့ရိုနောဒိုရယ်ဆာလာရယ်သူတို့တွေရောရားတင်တယ်လို့ရောမမြင်မိဘူးလား
သူတို့တွေရားတင်တယ်လို့ပြောလို့ဒီတော့လည်းဒီနေ့ကတော့တကယ်တော့ဒီဥစ္စာကဒီလိုကြီးကဝေါ်တက်စီအနေနဲ့ပြီးလာတာ၃မိနစ်ရောပေါ့ဗျာအရင်ကတော့လေးကြီးနေတာရှိတယ်ပေါ့ဒီလိုလည်းလည်းစဉ်းမြစ်ကိုပြန်ကြည့်တယ်လို့ယူနေတယ်ဒီလေမစိနေပြတ်ကို၅ပြည်ကြာတာဆိုပြင်းရရဲ့သူ့ပေါ်မှာတော့မူနေတဲ့ဆာလာကကိုယ်ကျင်းတူလို့ကျွန်တော်အမှန်ပြောပါတယ်ဒီလိုမျိုးကဒါကရှိစစ်ကိုရတဲ့ဒီရတဲ့ရာဇဝတ်ဘယ်လိုရတဲ့ဒီပါရာရကြည့်လို့ရှိရစီရနေလို့လေသူ့တော့မနေမှာပေါ့ဗျာဥပမာဒီလိုမျိုးကိုပြင်းနေတာဒါပေမဲ့လည်းဒီလိုပေါ့ဒီကဘာမှလည်းသူကလူကြီးပြင်းနေတယ်ဆိုပြီးတော့ဆက်ပြရတယ်ပေါ့ဒီကမျိုးဒီကကတော့ကျန်နေလိုက်ရှိနေပြီနော်ဒီလိုတွေကတော့မျိုးရဒီချန်ပီယံကလာရတာတော့ရှိတာဘူးနောက်ပြီးအတင်းပေါ်ရတာမျိုးကြီးကြတော့လေကျန်မျိုးကြအတင်းဥကြောင်လာပြီဒီလိုတွေကတော့ကျန်နေဒီတန်မျိုးကြီးကြောင်လာဒီကဒီဒီကိုကြီးလာအများကြီးရတာဘူးနောက်တန်လက်စီကြီးနေတယ်လို့ကဘူးမှအပြနေပါတယ်ဒီလည်းဒီအီဒီကိုမျိုးရှိနေတယ်ဘာလို့အဲ့ဒီအဖလာကြည့်ကြည့်အောင်လို့ဒီကနေ့ဆောက်ဆောင်နေတာပဲ။ချန်ပီယံလိပြိုင်ပွဲမှာလိုဘူးကိုပြည့်အပြည့်ရအောင်ကျင်းပလာနိုင်ရတာပဲ။ဘယ်လိုလဲကျွန်တော်ကပြောနေတယ်ဒီလီဂါမိုပြည့်ရဆောက်ဆောင်နေမှာကိုရီးယားကကိုကဘာဖလာပြိုင်ပွဲမှာဘယ်လိုဝဲရောက်နေလဲ။ဒီကမှမထင်နိုင်ဘူးကျွန်တော်ရောက်ခဲ့တာပေါ့လေ။ဟုတ်။ကျန်ပီယံလိလိုအတူတုံးပြန်သွားမယ်ဆိုရင်တော့ဒီစကားပြင်းစီရောက်လာတယ်ဒီလိုနဲ့ဒီနဲ့ဆက်လို့ရဒီမှာတိုက်ကြံလာဆိုတော့3မျိုးရဲ့စောစောကြီးရတယ်ပြီးရင်အဲ့ဒီအပြင်မှာမကောင်းဘူးကြာပြီးတောင်းပါတယ်ဒီလိုလေးလူကြမှုပြည့်ရဲ့ဒီဥပဒေနဲ့ပြည်ပါရင်းနဲ့တော့ရှိနေတဲ့ကြာ3မျိုးစောစောကြီးကလည်းလည်းလေးအားရကြီးမရှိဘူးလို့ပြောရတယ်ကျွန်တော်အဲ့လိုဆက်တာ
ဒီစကားရင်3ဦးထဲမှာမက်ဆီမပါတဲ့အပေါ်မှာရောဘယ်လိုမြင်မိလဲ
အဲလက်ကြီးကတော့ဒီပြောရကျွန်တော်ကပြောရလို့ဒီဒီအနေနဲ့တော့လက်ရှိနဲ့နိုင်စီလို့ရှိနေတာပေါ့ဒီရင်းနဲ့ပေါ်လို့ရတယ်ပြီးတော့ဆောက်တယ်ပြီးလာလာမှာဘာစီလိုလားပွားရတာလောက်ပဲရှိရတယ်ကျွန်တော်ဒီဥရောပတန်ပြန်ရွေးပါလိမ့်မယ်နဲ့ပြီးရပြီးတော့ဟုတ်ကြမကြနိုင်ဘူးဒီကြည့်ရတော့ဒီကြက်ကလာပြန်မှာ ဒီနေ့အတင်းကိုအများကြီးမလုပ်ရတော့လည်းဒီနေ့ပေါ်မှာရှုံးနေရှုံးနေတယ်ဆိုတော့ထွက်ရတော့ကဘုရောဒီနေ့ပြည့်စောစောနေရတော့တော့သိနေတယ်ဟောတော့ဒီဒီလိုမျိုးနေတော့ကောင်းတော့ဒါပေမဲ့ဒီလိုမျိုးကြည့်တယ်ဆိုတော့မရှိပါရဲ့အင်းကဒီဘက်ပြန်ပြန်နေမှာရောကျွန်တော်ဒီတိုင်းရဲ့အချက်ဘုရောဒီလောက်ကြီးရလာမတော်ဘူး။အကြောင်းလေးပဲမရှိရဘူးဒီလိုစေနေတာကြလားဒီမှာပထမဆုံးဒီဒါကြတဲ့တုံးစင်းလေးမပါဘူးနဲ့အပြင်ထွက်သွားပြီးတော့စင်ငါးလောက်ဒီလိုရောက်ခဲ့တာလေကျွန်တော်အဲ့လိုပဲတင်နေ
ဒီတစ်ချိန်ကတော်တော်ထူးထူးခြားခြားပဲပေါ့နော်မိုဒရစ်ရတဲ့ဒီတစ်ချိန်ကလွန်ခဲ့တဲ့10နှစ်မှာဒီရော်နယ်ဒိုနဲ့မက်ဆီတို့တယောက်ကို5ချိန်စီရခဲ့တဲ့ဥစ္စာကိုအဆုံးသတ်နိုင်လိုက်တဲ့ပထမဆုံးအချိန်ဆိုတော့ရော်နယ်ဒိုနဲ့မက်ဆီတို့ရဲ့ဓာလာကရောဘလို့ရှိလဲသူတို့နှစ်ယောက်ရဲ့အကောင်းဆုံးအချိန်တွေကုံလွန်သွားပြီလို့ပြောလို့ရမလား
သူတို့နှစ်ယောက်ရဲ့အကောင်းဆုံးအချိန်တွေကုံလွန်သွားပြီရတော့ဒီလေရင်းအတင်းအချက်မှာလို့ရှိရတယ်သူတို့မြောက်ကဒီအောင်မြင်မှုတွေရအောင်တောင်းဆိုနေကြတော့တော်လေးအလားအလာနေသွားပြီဘာလို့လဲဆိုတော့ဟိုကရာဆယ်လိုပေါ်တူဂီနဲ့ဒီလိုဒီယူကလားရောက်လို့ရအောင်တောင်းဆိုနေတာမျိုးဒါတော့ပြန်ဖြစ်လာဖို့ကတော်တော်လေးဟိုဖက်ကျဲသွားပြီဆိုကြတယ်ဒီလိုပြန်ရလို့ဆိုမှာရားခေရဖို့ပေါ့ဘာကမှဖလားရဖို့ကြတော့တော်တော်လေးအခွင့်အမ်းနေသွားပြီလက်ရှိကလည်းဒီလိုကြီးကြတယ်ဒီအဂျင်တီးနားကကြရဖလားရဖို့ကြတော့တော်တော်လေးအလားအလာနေပါအနေထားပေါ့။ဒါကြောက်ကြလာကြတယ်တော့မဟုတ်ဘူး။သူတို့ခင်ဗျာဒီလိုမျိုးတင်တာပါဝင်နေတဲ့အချိန်မှာတော့မဖြစ်နိုင်တော့ဘူးလို့ကျွန်တော်အဲ့လိုတင်နေချင်ပါတယ်။ဒီလိုလေဒီကလပ်အင်းဆိုင်ကတင်နေမှာတော့ပြောလို့တော့မရဘူးပေါ့။အဲ့ဒါဒီရင်တက်စတာမျိုးပြင်တာလက်ကိုပြုံးနေတယ်ကပါလို့ဆိုဒီလိုလေဒီကဒီလိုပေါ်လို့ရမှာတော့ကျေးဇူးထက်လာ哦။ဒါတော့အကောင်းဆုံးရှိကြတော့တကယ်ပြန်ရလာနိုင်တယ်အလားအလာမျိုးပဲ။ဒီလိုလေဘာစီဒီမှာမှာကြားနေတဲ့စီလေးတော့ဘာအကောင်းဆုံးရှိလို့တကယ်ပြန်ရလို့ဆိုတော့တော်တော်လေးအလားအလာနေသွားပြီလို့ပဲ။ဒီကျွန်တော်အဲ့လိုတုံးနေတယ်။ဒါကြောင့်ဆိုတော့ဒီကတော့ဒီဘာစီဒီမှာရဲ့ဒီလိုပေါ်လို့ရပြီးရှိသွားတာတော်ပြီးမကောင်းတဲ့ပြင်လက်ကြီးရလဲကိုရရမယ်ကဒီလိုချီတော့မရတော့ဘူး။ဒီလိုဒီကတော့ဒီရင်တဲ့ဒီချန်ပီယံဖလားလာရပါမယ်ဆိုတော့အစီရနိုင်တဲ့အနေအထားရှိနေတယ်ပေါ့။ဒါစီတကတော့ကျောင်းဆုံးစီကိုလက်ပြန်ထည့်ရဖို့ကတော်တော်လေးအကျဉ်းချနေရပါပြီ။ကျွန်တော်အဲ့လိုပဲ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။အမေရိကန်ခြေဆိုင် sorry သတင်းတော့ပျောက်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စတွေကို sorry ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာမပြောရညာရကြအောင်အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဒီနေ့ပဲပြောလိုက်ပါတယ်။တူရကီဆိုရတောင်ဝင်ရှိသူတွေကတော့ sorry သတင်းတော့ကို Istanbul မြို့ကကောင်စီဝင်ရုံးမှာ sorry ထောက်လှမ်းရေးတွေတက်ဖြတ်ပြီးတစားစီဖျက်တောက်ဖြစ်ခဲ့တဲ့အကြောင်းပြောဆိုထားပြီး sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါ။သတင်းစာဆရာဂျမဲခါရှောက်ကြီးပြောဆိုမှုကိုစုံစမ်းစစ်ဆေးနေတိုင်းနဲ့ပတ်သက်လို့တူရကီခေါင်းဆောင်တွေနဲ့တွေ့ဆုံမှု sorry နိုင်ငံကမထောက်ခွာခင် sorry ဘီင်ဆယ်မန်အရှင်မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံရမှာတစ်ကမ္ဘာလုံးတည်အောင်စနစ်တကျစုံစမ်းဖော်ထုတ်မဲ့အကြောင်း sorry ခေါင်းဆောင်တွေဘက်ကအာမခံပြောကြားထားတဲ့အကြောင်းလေးဝန်ကြီးပိုပေကသတင်းတော့တွေကိုပြောဆိုခဲ့တာပါ Crimea ဒေသကဆက်မှုတင်တဲ့ညမှာလူ18ယောက်တေဆုံးပြီး50ထက်မနစ်တန်ရခဲ့တဲ့ဒီနေ့ဘုံပေါက်ခွဲမှုတိုက်ခိုက်မှုနဲ့ပြစ်ခတ်မှုကျူးလွန်သူဟာအသက်22နှစ်အရွယ်ကျောင်းသားတူဖြစ်တဲ့ကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ကြပါတယ်ကာရှမီးကကျောင်းမှာပောက်ခွဲမှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းဆောက်ဦးထဲမှာတွေ့ရတဲ့လူကိုတရံသမားကလမ်းလမ်းဖြစ်ခဲ့တဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေနဲ့ကောလိပ်ကျောင်းညွှန်ကြားရေးမှူးကပြောဆိုခဲ့တာပါအာဖဂန်နိုင်ငံမှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစလင်လောင်းတူဟာစီယွန်ရဲ့ဖွဲ့ရုံးကမှာပဲဒီနေ့ဘုံခွဲတက်ခတ်ခံခဲ့ရပြီးသေဆုံးသွားတဲ့အကြောင်းအခင်းဖြစ်ရဟမ်မန်ပြည်နယ်ကအစိုးရတာဝန်ရှိသူတွေကပြောဆိုကြပါတယ်မြန်မာစစ်တပ်ကပြည်ခရီးနယ်ထဲစစ်စင်ရေးမှာရဝင်းကြားရေးပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါချုပ်ဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှအစဉ်ခံတင်ပြဖို့ရှိနေပါတယ်အဖွဲ့ဝင်15ဦးပါလူညွန်ရေးကောင်စီတွေကအမေရိကန်ပါဝင်9နိုင်ငံကအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ခေါင်းဆောင်ကဒီလနောက်ပိုင်းတင်ပြဖို့မနေ့ကပဲတောင်းဆိုထားတာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို line to meter 25 32နဲ့58တို့ကထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Welcome.